Welcome to the Voice of America in Burmese.
ဒီလိုမနက်ခင်းပါရှင့်။မော်ရှင်နယ်မြို့ရော်ဗီယိုအမေရိကန်တန်ကနေ၂၀၂၀ဆက်တမလ၂၉ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်၆နာရီကနေ၇နာရီထိလိုင်းနံပါတ်နဲ့ဆက်လေး၄၀နဲ့၅၁လိုင်းနံပါတ်၁၉၀ကနေထုတ်လွှင့်ပေးနေပါပြီ။ဒီမှာခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြပြပေးပါမယ်။ ကမ္ဘာတစ်လောကိုဗစ်-19ကြောင့်သေဆုံးသူတန်းလောက်ရှိလာချိန်မှာပဲကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဝင်ငွေအသင့်တင့်ရှိတဲ့နိုင်ငံတွေအတွက်ဒီရောဂါရှိမရှိအမြန်ဆန်းသက်စစ်ဆေးမှု
I have good news. I'm pleased to announce that thanks to an agreement,
ကမ္ဘာကဝင်ငွေနည်းနဲ့အသင့်တင့်နိုင်ငံတွေအတွက်ပါကိုဗစ်-19ရောဂါရှိမရှိအမြန်ဆန်းသက်စစ်ဆေးမှုတန်း130လောက်လုပ်ပေးနိုင်ဖို့အတွက်ဝင်ငွေကတူနဲ့လက်တွဲဆောင်ရွက်နေသူတွေနဲ့တနင်္လာနေ့မှာပဲသဘောတူညီချက်ရခဲ့ကြောင်းသတင်းကောင်းပါလိုက်တာဖြစ်ပါတယ်။ဒီရောဂါရှိမရှိအဖြေကို နိုင်ဘောင်းများစွာရက်နှစ်ချီစောင့်နေစရာမလိုပဲဆန်ကားမနစ်ကနေနိုင်ဝက်အတွင်းရနိုင်ပြီးရလက်ကလည်းယုံကြည်ရသလိုစမ်းသက်စစ်ဆေးတဲ့ကိရိယာကလည်းရှုပ်ထွေးမှုတိတ်မရှိဘူးလို့ပြောသွားတာပါ။ဒါအပြင်ဒီအမြန်စမ်းသက်စစ်ဆေးမှုအတွက်အမေရိကန်ဒေါ်လာ၅ဒေါ်လာတော့မကုန်ဘူးလို့လည်းပြောပါတယ်။ဒီစမ်းသက်မှုအတွက် Abbott နဲ့ ST BioSensor Company တွေက Bill and Melinda Gates Foundation နဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။ဒီအမြန်စမ်းသက်စစ်ဆေးမှုတွေကို October 1 ကစပြီးဝင်ငွေနည်းနဲ့အသက်တန်နိုင်ငံပေါင်း133နိုင်ငံအပါအဝင်ကမ္ဘာတစ်လောဆက်တင်ဖြန့်ဖြူးတော့မှာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ Belarus နိုင်ငံမှာသမ္မတအလက်ဇန်းဒါလူကာရှန်ကိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ဖြစ်ပွားနေပြီးအခုသတင်းပတ်ကုံစနေတနင်္လာနေ့မှာဆန္ဒပြသူ 900 လောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။26နှစ်ကြာအုပ်ချုပ်နေတဲ့လူကာရှန်ကိုကဩဂုတ်9ရက်ရွေးကောက်ပွဲမှာ မဲအားလုံးရဲ့ 80 ရာခိုင်နှုန်းနဲ့နိုင်တယ်လို့ကြေညာပြီး ဆက်ထမမြောက်သူ့ရဲ့သမ္မတတက်တန်းဆက်ပြီးရယူထားတာပါ။ဒါပေမဲ့ Belarus ပြည်သူအများအပြားကတော့ဒီရွေးကောက်ပွဲဟာမဲမသမမှုတွေရှိတယ်လို့ခံယူကြပါတယ်။ပြည်ထောင်စုဝန်ကြီးဌာနထုတ်ပြန်ချက်အရစနေနေ့ဆန္ဒပြပွဲတွေမှာရဲဖမ်းခံသူ 150 လောက်ရှိတယ်လို့တနင်္လာနေ့ကမြို့ကြီး22မြို့မှာပြုတ်လုပ်တဲ့ဆန္ဒပြပွဲတွေအတွင်းအဖမ်းခံသူက 350 လောက်ရှိတယ်လို့ AP သတင်းမှာဖော်ပြပါတယ်။မြို့တော်မင့်စ်မှာလမ်းမရီဘော့ထက်ဆန္ဒပြသူက1000လောက်ရှိပါတယ်။ ဒါပေမဲ့အရင်ဆန္ဒပြပွဲတွေတုန်းကတော့ရဲကပြင်းပြင်းထန်ထန်နှိမ်နှင်းလာမတွေ့ရဘူးလို့လူခွင့်အဖွဲ့တစ်ဖွဲ့ကပြောပါတယ်။အေဂျင်စွာအာနာလွှတ်ရည်ကိုအထောက်အကူဖြစ်စေဖို့အတွက်အတိုက်ခံနေတီထောင်ဖွဲ့စည်းတဲ့ညှိနှိုင်းဆောင်ရွက်ကောင်စီကအဖွဲ့ဝင်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကို Belarus အာဏာပိုင်တွေစတင်လုပ်ဆောင်လာပါတယ်။အဖွဲ့ဝင်အများပြားဟာဖမ်းခံရတာဒါမှမဟုတ်နိုင်ငံကနေထွက်သွားဖို့နှင်ထုတ်ခံရတာတွေရှိနေပါတယ်။ နဂေါ်နိုကာရာဘခ်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်အင်းကြီးရဲ့နှစ်နိုင်ငံကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားလာနေတာကိုရပ်တန့်ဖို့တိုက်တွန်းနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေနဲ့အတူရုရှားကလည်းပါဝင်တိုက်တွန်းလိုက်ပါတယ်။ပဋိပက္ခမှာပါဝင်နေသူအလုံး ရုရှားသမ္မတဗလာဒီမီယာပူတင်ဟာအာမေးနီးယားဝန်ကြီးချုပ်နီကိုပါရှင်ယန်နဲ့ဒီသတင်းပတ်ကောင်မှာဆွေးနွေးခဲ့ကြောင်းနဲ့လူအယင်အဇာဘိုင်ဂျန်ခေါင်းဆောင်အီလ်ဟမ်အလီယက်နဲ့လည်းအလားတူဆွေးနွေးမှာဖြစ်ကြောင်းပက်စကော့ကပြောပါတယ်။အမေရိကန်နိုင်ငံသားဌာနကလည်းကြေညာချက်တစ်စောင်ထုတ်ပြန်ပြီးအဲ့ဒီဒေတာရင်းဖြစ်ပွားတဲ့ကြီးမားတဲ့စီးရေးတိုက်ခိုက်မှုတွေကြောင့်စိုးရိမ်ကြောင်းနဲ ြောပါတယ်။အီရတ်မှာရှီးယားစစ်သွေးကြော်တွေတိုက်ခတ်မှုတွေကြောင့်စိတ်ပျက်နေကြခြင်းမှာပဲအမေရိကန်ကအီရတ်မြို့တော်ဘိုက်ကအမေရိကန်တန်ရုံးကိုပိတ်ပင်မယ်လို့ချိန်ချောက်နေပါတယ်။တကယ်လို့အမေရိကန်စစ်တပ်နဲ့တန်တမန်တွေနေထိုင်ရနေရာတွေအတိုက်ခိုက်ခံနေရတာရပ်သွားအောင်အီရတ်အစိုးရကမလုပ်ဆောင်ရင်အမေရိကန်တန်ရုံးကိုပိတ်ပင်မယ်လို့အခုရပိုင်းတွင်အီရတ်ခေါင်းဆောင်တွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမတ်ပွန်ပီယိုကသတိပေးခဲ့တယ်လို့အမေရိကန်နဲ့အီရန်အရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုကလူသိရှင်းကြားပြောဆိုမှုတွေမလုပ်တလို့ဝန်ကြီးပွန်ပီယိုနဲ့တခြားနိုင်ငံခြားခေါင်းဆောင်တွေကြားပြောဆိုမှုတွေနဲ့ပတ်သက်တဲ့နှေးနှင်းမှုတွေကိုလည်းနိုင်ငံခြားရေးဌာနပြောခွင့်ရကမှတ်ချက်တစ်စုံတရားပေးမဖြေကြပါဘူး။ဒ ဒါပေမဲ့နိုင်ငံရေးချမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေအနေနဲ့ရှိတာကိုဒီတိုင်းကြည့်နေမှာမဟုတ်ဘူးလို့သတင်းတောက်တွေကိုပြောပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12133ညဘိုင်းလိုမီတာ40 kHz 8133ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါရဲ့ရှင
်ကျွန်တော်ရဲမထွန်းမှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်ယောဂကုသမှုနှုန်းနဲ့သိဆုံးမှုနှုန်းမြင့်တက်နေတဲ့အပေါ်နိုင်ငံတော်ပြည်ထောင်စုတောင်ဆန်းဆွေကြီးကစက်တင်ဘာလ28ရက်နေ့ကအစီအမံကုန်ပြောကြားခဲ့ရမှာ COVID-19 အမြန်စစ်ဓာတ်ခွဲဆန်းသက်ကိရိယာတွေရောက်ရှိလာပြီးဖြစ်ကြောင်းနဲ့ဓာတ်ခွဲစစ်ဆေးမှုပိုလုံးနိုင်မှာဖြစ်တာကြောင့်ယောဂပိုးတွေ့ရတယ်ပိုများလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ
်ဒီလိုဒီယောဂပိုးတွေ့ရှိတာနဲ့ပတ်သက်လို့ဟိုတောက်ချန်နေတော့ကျွန်မပြောပါတယ်ဟိုတောင်ကိုရီးယားကနေပြီးတော့မြန်ပေါ့နော်ဒီယောဂပိုးရှိမရှိကိုမြန်မြန်ဆန်ဆန်နဲ့မှန်မှန်ကန်ကန်စစ်ဆေးနိုင်တဲ့ antigen test kit တွေရဖို့ရှိတယ်လို့ကျွန်မပြောခဲ့ပါတယ်။ဒါရက်ပိုင်းတွေးရောက်မယ်ဆိုတော့ကျွန်မပြောတဲ့အတိုင်းပဲကိုရရက်ပိုင်းတွေးရောက်ပါပြီ။ဆိုတော့မနေ့ကဆိုလို့ရှိရင်ကျွန်မတို့အစိုးရဝယ်တဲ့2သိန်းထဲမှာဆိုလို့ရှိရင်6,000ရောက်ပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်3သိန်း4,000ရောက်ဖို့ရှိတဲ့အခါကျတော့ဒီ2သိန်းစလုံးဟာဒီနေ့ပြည်မှာဖြစ်ပါတယ်။မနေ့ဖြန်ကနေစပြီးတော့ဒီမြို့နယ်ခင်ဆေးရုံတွေမှာစပြီးတော့ဒီစမ်းသပ်တဲ့ test kit ကိုသုံးမှဖြစ်ပါတယ်။နောက်မနေ့ဖြန်မှာလေကိုရီးယားဆိုတာညီမလှူဒါန်းတဲ့ဒီ test kit တွေက5,000ရောက်ဖို့ရှိပါတယ်။အဲ့တော့စပြီးတော့ဒီမြန်မာစစ်သားနဲ့မှန်မှန်ကန်ကန်စမ်းသပ်နိုင်တဲ့ test kit တွေကိုသုံးပြီးဆိုလို့ရှိရင်ယောဂဖို့ရှိတာတွေပို့ပြီးတော့တွေ့လာတယ်လို့ဖြစ်ပါလိမ့်မယ်။ဘာဖြစ်လဲများ
နေစဉ်တက်ခွဲစစ်စေမှုနှောင်းဘလောက်ထိတိုးမြင့်လောက်ဆောင်နိုင်မလဲဆိုတာကိုတော့နိုင်ငံတော်ပြည်ထောင်စုကအသေးစိတ်ကြေညာသွားခြင်းမရှိပါဘူး။စက်တင်ဘာလ28ရက်နေ့ညပိုင်းမှာတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမြန်မာနိုင်ငံမှာ COVID-19 အသေးပြုလူနာသေ169ဦးထပ်မံတွေ့ရှိခဲ့တယ်လို့ကြေညာခဲ့ပါရယ်။ဒါကြောင့်ကူးစက်သူစစ်စေပေါင်း11,632ဦးရှိသွားပြီဖြစ်ပါရယ်။24နိုင်ရဲ့အတွင်းစစ်ဆေးခဲ့တဲ့တက်ခွဲနမူနာစုစုပေါင်း9,569 ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသစ် 900 နီးပါးတွေ့ရှိခဲ့တာဖြစ်ပါတယ်။သေဆုံးသူ30ယောက်လည်းထပ်တိုးတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း256ယောက်ရှိပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံက lockdown နဲ့ curfew ချမှတ်ထားတဲ့ Victoria ပြည်နယ်မှာတော့ထင်းလာနေက3လအတွင်းကူးစက်မှုအနည်းဆုံးအဖြစ်လူ5ယောက်သာကူးစက်မှုရှိခဲ့တာမို့ညမထွက်ရမယ့်ကိုချက်ချင်းပြန်ရုပ်သိမ်းပြီးမယ်လို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်။
We are so close to being able to take a really big step, toward that COVID normal. What's incredibly
COVID ကလာပုံမှန်အခြေအနေကိုပြန်ရောက်ဖို့တိတ်ကိုညှိစက်နေပါပြီ။ဒီလိုတိတ်ပြီးညှိစက်နေတာကြောင့်လူတိုင်းကစီးပွားရေးကန့်တွေကိုဆက်လက်လိုက်တာ၊စံတန်တဲ့အဖြစ်အပျက်တွေကိုဆက်လက်လှုပ်ဆောင်ပြီးကုသမှုနှုန်းနည်းပါးနေအောင်ကူညီပေးကြပါတို့ဝစ်တိုရီယာပြည်နယ်ဝန်ကြီးချုပ် Daniel Andrews ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါဝစ်တိုရီယာပြည်နယ်သားတွေညမထွက်ရမင်းထုတ်ပြန်ထားချိန်မှာအနစ်နာခံခဲ့တာတွေကိုအတိအမှတ်ပြုကြောင်းနဲ့ lockdown ချမှတ်တဲ့ပြည်ဟာအလုပ်ဖြစ်အောင်မြင်တာကိုအခုအချိန်တွေကတက်တည်ပြနေကြောင်းလည်းသူကပြောပါတယ်အောက်တိုဘာလအစောပိုင်းမှာကလေးအများစုကျောင်းပြန်တက်နိုင်နိုင်မယ်လို့လည်းသူကပြောပါတယ်ဩစတြေးလျနိုင်ငံရဲ့ COVID-19 ကူးစက်မှုဗဟိုချက်ဖြစ်ခဲ့တဲ့ဝစ်တိုရီယာပြည်နယ်ရဲ့မြို့တော်မဲလ်ဘုန်းနဲ့ဝန်းကျင်ဒေသမှာပြီးခဲ့တဲ့လကနေ့စဉ်ကူးစက်မှုနှုန်း925ယောက်အထိရောက်ရှိသွားခဲ့လို့ယောဂကူးစက်မှုအခြေအနေအစဉ်လေးသတ်မှတ်ပြီးတင်းတင်းကြပ်ကြပ်နဲ့အသွာအလာတွေပြည့်ပြည့်ထားခဲ့တာဖြစ်ပါတယ်။ကျောင်းတွေနဲ့မဖြစ်မနေမဟုတ်တဲ့လုပ်ငန်းတွေကိုပြီးထားခဲ့ရတယ်လို့ညမထွက်ရနဲ့လူစုလူဝေးမလုပ်ရ curfew အမိန့်တွေကိုလည်းထုတ်ပြန်ထားခဲ့ပါတယ်။အခုလို curfew အမိန့်ကိုရုတ်သိမ်းပေမဲ့ကန့်သက်ချက်တော်တော်များများကိုချမှတ်ထားဆဲဖြစ်ပါတယ်။ကူးစက်မှုပေါင်း 18,000 ကျော်ရှိခဲ့တဲ့ဩစတြေးလျနိုင်ငံဟာယောဂကူးစက်မှုကိုအအောင်မြင်ကာကွယ်ထိန်းချုပ်နိုင်တဲ့နိုင်ငံတွေကတနိုင်ငံဖြစ်ပါတယ်ခင်ဗျာ။အောက်တိုဘာလ3ရက်နေ့မှာကြေညာမယ်တရုတ်နိုင်ငံမြို့သားနေမှာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူတွေခြေတက်ဆန္ဒပြပွဲပြုလုပ်ဖို့ခွင့်ပြုချက်ချောက်ထားတာကိုဟောင်ကောင်အာဏာပိုင်တွေကတနင်္လာနေ့ကပယ်ချလိုက်ပါတယ်။တရုတ်နိုင်ငံထူထောင်တဲ့အထိမ်းအမှတ်အောက်တိုဘာလ3ရက်နေ့မှာကြေညာတဲ့အမျိုးသားနေကိုတရုတ်ပြည်မှာကြီးမှာခံခံနာနာကျင်းပလို့ရှိပေမဲ့ဒဇိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတော့ပြည်မှာကြီးကထိန်းချုပ်မှုတွေပိုတိုးလုပ်လာတာကိုမကျေနပ်ကြောင်းပြသတဲ့ဆန္ဒပြပွဲတွေအဖြစ်ကျင်းပလို့ရှိပါတယ်။ပြီးခဲ့တဲ့နှစ်ကဟောင်ကောင်မှာဆန္ဒပြပွဲတွေ9လကျော်ဇက်တိုက်ဖြစ်နေတဲ့ ံတရုတ်နိုင်ငံတည်ထောင်တဲ့အနှစ်80ပြည့်အထိမ်းမှဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားဆူဆူရွရွအထီးယုံတွေဖြစ်ပွားခဲ့ပါတယ်။အခုလူလူဆန္ဒပြပွဲကိုကျမကြီးအများပြည်သူလုံခြုံရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့အခွင့်အရေးကိုကာကွယ်တဲ့အနေနဲ့ရဲတပ်ဖွဲ့ကပယ်ချရတာဖြစ်တယ်လို့ရဲမွချောင်ချီဝေကပြောပါတယ်။ထိုင်ဝမ်ဇီဝနည်းပညာကုမ္ပဏီတစ်ခုကတိကျတဲ့ကိုရိုနာဗိုင်းရပ်စ်စံသက်စစ်ဆေးမှုတနည်းကို2000ကျော်ပြုလုပ်နိုင်တဲ့ဆက်ရုပ်တစ်မျိုးကိုထိထွင်ထုတ်လုပ်နိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။မြို့တော်တိုက်ပင်အခြေဆိုင် TCN ကုမ္ပဏီက QVS 96လို့အမည်ပေးထားတဲ့အဲ့ဒီဆက်ရုပ်ဟာဆက်နဲ့အလိုလျောက်အပြည့်အဝလှူရှားနိုင်တာဖြစ်ပြီးလက်သုံးကြောင်းနဲ့ဓာတ်ခွဲနမူနာအမြောက်အမြောက်ကိုကင်တွယ်နိုင်တယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းမှာပဲအဲ့ဒီဆက်ရုပ်ကို American အစားစံနဲ့ဆေးဝါးကုက္ကဋေဌာန FDA မှာမှတ်ပုံတင်ထားရှိပြီးဖြစ်ပါတယ်။လောလောဆယ်ဒီဆက်ရုပ်ကိုထိုင်ဝမ်ကကုသရောဂါထိကျော်ရေးဌာနထိုင်ဝမ်အစိုးရဌာနတချို့နဲ့စိတ်ယုံသုံးယုံမှအသုံးပြုနေတယ်လို့လည်း TCI ကုမ္ပဏီကပြောပါတယ်ခင်ဗျာ။ဒီကနေ့မှတပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမြမမြန်မာနိုင်ငံရေးမှာ1988ဒီမိုကရေစီရေးနောက်ပိုင်းအဓိကနိုင်ငံရေးကဏ္ဍမှာပါခဲ့ပြီးတိုင်းဒေသမဟာမိတ်တွေကိုလည်းဦးဆောင်ခဲ့တဲ့အောင်ပွဲရာအဓိကရှမ်းပါတီကြီးကိုထူထောင်ခဲ့သူဦးခွန်ထွန်းအနားယူတော့မယ်လို့ပြောလိုက်တာကဘလို့သက်ရောက်မှုရှိနိုင်တာကိုဒီ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အတွင်းရေးမှူးတစ်စိုက်ကျော်ညင်ကဖြစ်ပြပုံကိုအခုလိုဆက်ရှင်းပြပါမယ
်။ဥက္ကဋ္ဌကြီးကတော့သူဆန္ဒပါဗျာသူတဘောထားကို70မှာအဲ့လိုမျိုးကြီးညာလိုက်တဲ့တဘောပါဗျာအဲ့ဒါကတော့သူဟိုတုန်းကကျွန်တော်နဲ့တခြားလူငယ်တွေပေါ့ဗျာတော်ပြေတုန်းကတော့သူနည်းနည်းနားချင်တယ်ဆိုတဲ့အကြောင်းသူပြောဖူးတာရှိတယ်နောက်ပြီးတော့သူရဲ့မိသားစုကိစ္စပါဗျာဆိုပါကြီးရဲ့နန်းတီဗီကပေးရတဲ့တောင်းမကြည့်ပါနဲ့ဆိုးတော့ပါဗျာနောက်ပြီးဒီကျမကြီးတို့ဘာလို့ပိုင်းမှာလဲနည်းနည်းယူနေလာတော့နားဖို့ဖြူဖို့ဆိုတဲ့တဘောမျိုးတော့ကျွန်တော်တို့တော့သူကြောဖူးတယ်အဲ့ဒီတစ်ခါကတော့ကျွန်တော်တို့ဘယ်သူမှမတိလိုက်ပဲနဲ့တင်းဌာနကိုခေါ်ပြီးတော့သူကလည်းအင်တာဗျူးပေးလိုက်တဲ့တဘောပါပဲဗျ
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာထူကြတာကရေးကောက်ပွဲမတိုင်ခင်မှာပေါ့နော်။အရေးပါတဲ့အချိန်လေးမှာကပ်ပြီးတော့ဖြစ်တဲ့အတွက်ဒီရေးကောက်ပွဲအပေါ်မှာရောဘယ်လိုမျိုးတည်ရမှုရှိမယ်လို့ထင်လဲ
။ထွေထူးတော့တက်ရောက်စရာမရှိဘူးဗျ။ဘာလို့လဲဆိုတော့ဥက္ကဋ္ဌကြီးကနားမပြုတ်မယ်ဆိုပေမဲ့ဒီပါတီထဲမှာတော့ဥက္ကဋ္ဌကြီးကိုဆက်လက်ပြီးတော့ဥက္ကဋ္ဌအနေအဖြစ်ပဲအတိအမှတ်ပြုထားသေးတယ်ပါတီ CC လို့ပုံကောမျိုး CC လို့လို့မျိုးအစားခေါ်ပြီးပြုပြီးတော့မှမဆွေးနွေးနိုင်လေဆုံးဖြတ်မချနိုင်လေဆိုတော့ဥက္ကဋ္ဌကြီးပါပဲ
ဟုတ်ကဲ့ဒီရုပ်တရက်ကြီးဖြစ်သွားတဲ့မတိုင်ခင်လေးမှာဒီတစ်ခုခုမှာကြားခဲ့တာဘာညာရောရုပ်ကပွဲနဲ့ပတ်သက်ပြီးတော့
ဟိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းနေ133ဦးပေါ့ဗျာဟောဘာလားပေးတဲ့ပွဲမှာဥက္ကဋ္ဌကြီးကအမှားစကားပြောပြီးသေးတယ်ဗျ။ဒါကိုယ်စားလှယ်လောင်းရေးပြီးမှလေအဲ့ဒီအချိန်ထိကဘာမှဖြစ်ပါဦးအဆင်ပြေပါတယ်။နောက်ပြီးတော့ဒီစူးစမ်းဖို့ပေါ့ဗျာအဓိကအဖြစ်လူငယ်ပိုင်းကိုသူတော်တော်ပြောပါတယ်။နောက်ဒီရွေးကောက်ပွဲကမ်ပိန်းမတိုင်ခင်ဒီလူမရွေးခင်ကလည်းဒီတောင်ကြီးမှာဂျွန်းလာတုန်းကဆိုရင်အလူငယ်တွေကိုနေရာပေးဖို့တင့်ပြီးလမ်းဖွင့်ပေးရမယ်ပေါ်လာတာပြီးခဲ့တာတော့ရှိပါတယ်။
ဟုတ်ကဲ့အဲ့ဒီပုံမှာရောဘယ်လိုခံစားမိလဲ
။ဥက္ကဋ္ဌကြီးကတက်60နီးလာပြီလေပြီးတော့ပါလီမန်နဲ့အဆင့်လိုက်ဆင့်လိုက်တော့ဟောဥက္ကဋ္ဌကြီးရဲ့တန်းနေပါဗျာတသက်ရှိရေပေါ့ပြီးရင်သူကငယ်တဲ့60အောက်ပေါ့လေအောက်50အောက်တည်းအဲ့လိုမျိုး40အောက်တည်းသူကတန်းလိုက်တော့ရှိနေတယ်ဗျာပါတီအနေနဲ့တော့မျိုးဆက်ဒီကကတော့လက်လွဲပြီးစခန်သွားနိုင်တဲ့အဆင့်ဆင့်နေ35%လောက်ထိကျွန်တော်တိဆောက်တာရှိတယ်ဆိုတော့ဒီဥက္ကဋ္ဌကြီးနားချင်းမနားချင်းကဒါတိတ်တော့ကျွန်တော်တို့အပေါ်မှာတော့ထိထူးထိခိုက်နိုင်ချေတော့မရှိပါဘူ
း။ဟုတ်ကဲ့နောက်တစ်ခုကရှမ်းပြည်နယ်မှာနောက်ရှမ်းပါတီတစ်ခုလည်းရှိနေတဲ့အနေအထားမှာကုဆိုင်အိုက်ပေါင်းလို့ပါတီဒီတိုင်ဆိုင်မှုတွေကအခုဥက္ကဋ္ဌထုံးထွက်တဲ့ပေါ်မူတည်ပြီးတော့အပြောင်းလဲဖြစ်လာမယ်ထင်လား
။ဒါတော့နည်းနည်းရှင်းမယ်ထင်ပါတယ်။2015မှာကလေးကနာဘီသူတွေရဲ့တဘောထားဟောတာရှင်းရှင်းလင်းလင်းပြထားပြီးပြီလေ။ဒီတစ်ခေါက်လိုက်တာကျွန်တော်တတ်နိုင်ဆုံးကြိုးစားမယ်လေ
။ဟုတ်ကဲ့။အဓိကပြန်မယ်ပါတီပေါ့နော်။ဆယ်ပြည်နယ်မှာပါတယ်ရှိမယ်ထင်လား
။အဓိကတော့ရှမ်းရှိပိုင်းမှာဆိုရင် USDP ကအဓိကကလည်းတုံးကတော့ရှမ်းရှိချမ်းဆိုရင်တော့ USDP ကတော်တော်နိုင်တယ်ဗျ။အာဒီတချို့မြို့ကြီးတွေမှာဆိုရင်တော့ NLD ပေါ့ဗျာ
ဟုတ်ကဲ့ဘယ်မြို့ကြီးတွေဖြစ်မလဲ NLD နဲ့အဓိကအပြိုင်ပေါ့လေ
တောင်ကြီးလိုမျိုးလားရှိုးလိုမျိုးအဲအတိုင်းတုံတချိလိုက်ပေါ့လေအဲ့လိုမျိုးမြို့ကြီးတွေဆိုရင်တော့ အမျိုးမျိုးလူမျိုးတော်တော်ဆုံသွားတယ်ပြူသွားတယ်နောက်ပြီးတော့တိုက်ငါယော့တယ်ဆိုတဲ့နေရာတွေဆိုရင်တော့သူတို့နိုင်တယ်ပေါ့ဗျာ
ဟုတ်ကဲ့နောက်ဒီရွေးချယ်ပြီးချက်ခိုင်ဖို့ပြောရင်လည်းအဓိကပြန်ရမယ်ရှမ်းအရှေ့မြို့နယ်တွေရော
မိုင်းချက်တော့လို့ဆိုရင်လည်းသူတို့နိုင်ထားတယ်လေဟိုမိုင်းပြင်းတို့မျိုးပေါ့လေရှမ်းကြီးပိုင်းတော်တော်များများပဲဗျာအဲ့မဲ့တူချတာတော့အထမတော့ဒီတက်တည်များတယ်နောက်ဒီဗီဒူစစ်တွေလည်းများတယ်ပေါ့လေအခုကတော့သူကဒီ NLD လည်းလှူရှားနေတာရှိတယ်ဗျသူသူမိုင်းရောင်းလို့ဘာလို့ဆိုရင်တော်တော်ပြိုင်ရမယ့်နေရာတွေကဒီမိုင်းရောင်းကတော့ဒီခောက်တော့ကျွန်တော်တို့အချင်းကြီးတော်တော်ကောင်းပါလေမိုင်းရောင်းတော့မိုင်းဖြတ်တော့မိုင်းပြင်းတော့ပေါ့လေကျန်တဲ့ဟိုရှမ်းမြောက်ကတော့အချင်းကြီးတော်တော်ကောင်းပါလေရှမ်းတောင်လည်းကောင်းပါဆိုတော့2015တက်ဆိုင်တော့ပို့ပြီးတော့နိုင်မယ်လို့ကျွန်တော်တို့မျှော်မှန်းထားပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုင်တယ်နော်ကျွန်တော်ဝယ်မယ်ပ
ါကိုဗစ်ကရောဂါထင်းချုပ်ရေးဆက်ရုံလုံးရုံကြီးယာယီပိတ်ထားရတဲ့အတွက်အစိုးရကထောက်ပံ့ငွေပေးရမှာရောဂါကူးစက်မှုတန်းအစိုးဆုံးခံရတဲ့ရန်ကုန်တိုင်းအပြင်ကြံဒေသတွေပါခံစား권ရဖို့အလုပ်သမားတွေကမျှော်လင့်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါဆိုင်ုံလေးတရင်နှစ်ပတ်ကြာပိတ်ထားတဲ့ကာလမှာလူမှုဖူလုံကြီးပြည်သွင်းတဲ့သူရောမပြည်သွင်းတဲ့သူပါထောက်ပံ့ဖို့အစိုးရကစီစဉ်နေတဲ့အတွက်ဆိုင်ုံများစုရှိရဲ့ရန်ကုန်တိုင်းနဲ့မကဘဲတခြားပြည်နယ်နဲ့တိုင်းကပိတ်ထားတဲ့ဆိုင်ုံလူသားတွေကလည်းအလားတူခံစား권ရဖို့မျှော်လင့်နေရဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာရကလုပ်ငန်းတွေယာယီရန်သားလိုက်ရတဲ့ရန်ကုန်တိုင်းမှာအလုပ်သမားတွေကိုလူမှုဖူလုံကြီးခံစား권40ရာခိုင်နှုန်းပေးမယ့်အကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစက်တင်ဘာ24ရက်မှာကြေညာထားပါတယ်။ဒါပေမဲ့လည်းအလားတူလုပ်ငန်းတွေပိတ်ထားရတဲ့ပဲခူးတိုင်း၊မွန်ပြည်နယ်၊မန္တလေးတိုင်း၊အေရဝတီတိုင်းတွေအတွက်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။အလုပ်သမားအချင်းချင်းရိုင်းမင်းကူညီရေးအဖွဲ့ LAEO အငင်းမွားမှုဖြစ်ရှင်ရေးတာဝန်ခံဒေါခခါကတော့အလုပ်သမားတွေရဲ့ခံစား권တပင်းကြီးဖြစ်တဲ့ကြောင်းပြောပါတယ်။
ခံစား권리ဆိုရင်လည်းမျက်သားနဲ့ခံစား권리ကိုရရှိပြီးစနေဒါကြောင့်မို့လို့တိုင်းနဲ့ပြည်နယ်အစိုးရတွေကလည်းစူးစမ်းထုတ်ပြီးတော့မှပြည်အောင်စုကိုလက်ရှိအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲနဲ့ပေါ့နော်မျိုးရင်းမှာဖြစ်ပေါ်နေတဲ့အခြေအနေကိုပြင်ပြဖို့လို့ဒီလိုပြည်အောင်စုအစိုးရအနေနဲ့ကလည်းဟောက်ချီမှာဖြစ်နေတဲ့အလုပ်သမားတွေရဲ့အခက်အခဲကိုဟိုဆန္ဒနားလည်ပြီးတော့မှတတိယခံစား권ပေးစီစဉ်ပါတယ်ဆက်ဒါကျွန်တော်တို့ရဲ့သဘောထားပါ
မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM လက်ထောက်ထွေထွေအတွင်းရေးမှူးဒေါ်ဖြိုးဆန္ဒဆိုကတော့အစိုးရကပေးဖို့စီစဉ်နေတဲ့လူမှုဖူလုံကြီး40ရာခိုင်နှုန်းကိုအလုပ်သမားတိုင်းခံစား권ရှိရလို့ပြောပါတယ
်။အမှန်နဲ့သူကအားလုံးတော့ရေးရတာပါ။အစိုးရအနေနဲ့အယုံလို့ရန်ကုန်တိုင်းတော့ကိုတော့ပြောတာပေါ့နော်။အမှန်နဲ့သမပေးမှာပါ။ကျွန်တော်တို့ကတည်းကမှတရားသလောက်ဆိုလို့ရှိရင်ဒါ3000ပေးမယ်လို့သူတို့အစိုးရပြောထားတယ်ပေါ့နော်။
အလုပ်သမားတွေအနေနဲ့လောကလဆာကိုတတ်မှတ်ရအတိုင်းမရဘူးဆိုရင်အခက်အခဲဖြစ်နိုင်တဲ့အခြေအနေတွေလည်းရှိပါတယ်။လူမှုဖူလုံကြီးအာမခံ40ရာခိုင်နှုန်းကိုပရမအချိန်စက်ရုံလေးပိတ်တုံးကအတိုင်းအစိုးရကတဆင့်အလုပ်ရှင်တွေကထုတ်ပေးဖို့ရှိပေမဲ့အာမခံမရှိတဲ့အလုပ်သမားတွေရမယ့်3000ချက်ကိုတော့ဘလို့ပေးမယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုပ်သမားအချင်းချင်းရှာမိကူညီအဖွဲ့ကဒေါခခကပြောပါတယ်။ရှောင်းနိုင်တွင်အထက်ကျောက်လူသားပေါင်း6သိန်းလောက်ရှိနေပြီးမြန်မာတနိုင်ငံလုံးအနေနဲ့8သိန်းဝန်းကျင်လောက်ရှိမယ်လို့အလုပ်သမားသမဂ္ဂတွေကထပ်မံထားပါတယ်။အလုပ်သမားဝန်ကြီးဌာနနဲ့ PP ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ထုတ်ပြန်ကြရရဆိုရင်တနိုင်ငံလုံးမှာရှိတဲ့စက်ရုံအလုပ်ရုံလူသားပေါင်း 22.3 လမ်းရှိပါတယ်။လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ရောဂါကာလထိခိုက်သွားတဲ့မြန်မာအထက်ကျောက်လူသား9သိန်းအတွက်အရေးပေါ်ရမုံငွေယူရို5သန်းမြန်မာကျပ်ငွေများဆိုရင်9.9ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရိုငွေ5သန်းပေးဖို့လည်းကတိပြုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ကျမအစုံမမရှင်COVID-19 ကရောဂါကာလအစိုးရထုတ်ပြန်ကန့်သက်ချက်တွေနဲ့သတင်းသမားတွေသတင်းရယူခွင့်ကင်းလွတ်ခွင့်ပေးဖို့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေတောင်းဆိုလိုက်တဲ့အကြောင်းပြောပြပေးကြပါမယ်။ကူးစက်မြန်ရောဂါ COVID-19 ဖြစ်ပွားနေတဲ့အချိန်မှာမရှိမဖြစ်အရေးကြီးလုပ်ငန်းခွင်တွေမှာတာဝန်ထမ်းဆောင်နေသူများမှအပပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနရဲ့ State at Home အမိန့်ထုတ်ပြန်ချက်ထဲမှာတော့သတင်းမီဒီယာလုပ်ငန်းတွေမပါဝင်တဲ့အတွက်သတင်းမီဒီယာအဖွဲ့တွေဘက်ကစိုးရိမ်မကင်းသဘောထားထုတ်ပြန်နေကြတာပါသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကလည်း
ကယောကာလာကာဝယ်ထင်းချုပ်ရေးအစီအစဉ်ပါကန့်သက်ချက်တွေတရေရယူခွင့်စနစ်တကျကင်းလို့ခွင့်ပေးဖို့စက်တင်ဘာလ၂၈ရက်နေ့ကထုတ်ပြန်ပါတယ်။ပန်နမာအဖွဲ့ကဦးမျိုးမြင့်မြင့်ကသူတို့ဘာကြောင့်ထုတ်ပြန်ရတယ်လဲဆိုတာပြောပြပါတယ်။အဓိကကတရားဝင်ဖို့ official ကျွန်တော်တို့ဒီကသတင်းသမားလေးတွေကလူငယ်လေးတွေဖြစ်တယ်။အများကြီးလေးတွေနားကျွန်တော်နည်းနည်းဆိုရင်။နောက်တစ်ခါအာဏာပိုင်တွေဘက်မှာလည်းအဲ့ဒီအတွက်ကြောင့်မရှိဘူး။နော်။ခွင့်မပြုထားဘူးမပြုထားရခြင်းမလို့မဝင်အောင်မလာမပွားရအောင်ဒီလိုပဲပြည်ထောင်စုမှာလေးဒါတွေကဖြစ်နေကြပဲကျွန်တော်တို့ကမှဒီမှာဟာလာဟိုလက်ပတ်ပတ်ထားတဲ့ဇာတ်အောဒါအပြည့်ဝစီတယ်။ဒီလူတွေပြောတဲ့ဟာအတီးပဲ။အဲ့ဒီဟာတ
ကိုဗစ်19ကာယောဂါဖြစ်နေတဲ့အရေးပေါ်ကာလမှာအချိန်နဲ့တပြေးညီသတင်းတွေကိုထုတ်ပြန်ပေးနိုင်မှုကသတင်းမီဒီယာတွေဘက်ကသတင်းဖြစ်နေတဲ့နေရာတွေမှာသတင်းရယူနိုင်မှုအရေးကြီးတာမို့ဒီကုလသမဂ္ဂကသတ်မှတ်ထားတဲ့သတင်းချက်လက်သိပိုင်ခွင့်ဒီမှာတမ်မြမာအနေနဲ့ထုတ်ပြန်ရတာလို့ဦးမျိုးမြင့်ကပြောပါတယ်။ကိုဗစ်19ဖြစ်တော့
တဲ့မြန်မာမျိုးဖြစ်တယ်။တဲ့မြန်မာနေလဲတွေ့ရတယ်။တဲ့မှားလဲတွေ့ရတယ်။ဗမာ့စ်အင်ဖော်မေးရှင်ဒစ်အင်ဖော်မေးရှင်းနော်။တဲ့အမျိုးမျိုးကျွန်တော်တွေ့ရတယ်။ဒီအားလေးဟုတ်လားမှန်လားဆိုတာဖြေရှင်းဖို့ပြန်ပြီးတော့ယုံကြည်ခံမယုံကြည်ရတဲ့သတင်းဌာနတွေရှိဖို့သူတို့ကမှပြန်သတင်းတွေပြန်ပြီးရှာကွေလေးလာဖို့ဆိုတာသတင်းသမားတွေကအလုပ်လုပ်နေမှာရှာပါလေ။သတင်းဖြစ်တဲ့နေရာတွေတွ ကျွန်တော်အနေနဲ့ထိကြွရမယ်ဟုတ်ဟဲ့လားညီညီမကြောက်အောင်ဒီမထောက်အောင်ဆိုရတယ်ကျွန်တော်နဲ့ဆက်ဆက်လို့ရတဲ့တရင်မှာတော်တော်များများတော့မှာကျွန်တော်ကိုလက်မီးတယ်ရှိပါတယ်သူတို့ဟိုတရင်သွားယူကိုခက်ခဲရှိနေဘယ်လိုလုပ်ရမလဲဆိုတဲ့မျိုးတွေမီးတဲ့ဒီကြွကြွရတယ်နော်မင်းတို့ထွက်တာအတွက်ကွာဆိုတဲ့မျိုးတိုက်တွန်းမှုဆိုတာလည်းခက်တာပေါ့နော်သူတို့ရဲ့လုံခြုံရေးကလည်းအရေးကြီးတော့အဲ့
been tried low low kind with the wind tethering babo. Nangan oi timing a bogo dong, Sansuji Bawin, Tessaya, Winnie Tanari Gule, Yamaning and the media, Gauzi and Nine, began a septimala Nesati and Nigajina jet tow down so tabare. Dilo media pray down so jane, but the be a coaching tiro at Tessaya Baga. They are wind the rintopian donjan and Muromashi de Wau. Kayoa Gala, see why it take Muri, the dream media lung and Niva Bawilu. Bone drinks are the two towe, yes I like that. The dream are the two low yanala at Kakari.
ตรีมิยากองซีบาเวตรีมารีบกะไววงกุญญีเปนญาจิงเลဖြစ်ပါတယ်ရှင်ကျွန်တော်စုမမချင်းကြီးနဲ့ပလက်ဝမ်မြို့နယ်မှာအေရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့ဒေသခံတချို့ဖမ်းဆီးခံရရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါမြန်မာစစ်တပ်နဲ့စည်ရေးတင်းမာနေတဲ့အေရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ပလက်ဝဒေသခံတချို့ ံရသူသူရဲ့မိခင်ဖြစ်သူတော့တောင်းမလေးကတော့တားဖြစ်သူမောင်ဆိုးကျော်လေးနဲ့တမဖြစ်သူထွန်းလင်းစော်တို့ဟာပလဲဝါမျိုးကနေစိမ့်စင်းရွာကိုအလုလုဘွတ်သွားမြမစစ်တပ်ကဖမ်းဆီးခံခဲ့ရတာလို့ပြောပါရတယ်
မစင်းနဲ့ပုံရင်းလေးကအဆက်ဆင်ပါရင်သူတို့ဆင်းဆင်းမှာအလုံးလုံးဖွတ်သွားတယ်ပင်ရင်လက်ရတာသူတို့မရောက်ဟောက်ကင်းကွာတယ်ဒီနေရာမှာအဆက်ဆင်နေကျမတို့အစီအစဉ်မရှိဘူးသူတို့ကိုဖန်တယ်လို့ကျမတို့များပြီးသူပို့တယ
်အဖန်ခံရလူငယ်နှူးဟာသီလဆက်တင်ပါကိုရင်းနဲ့တို့ကလည်းရခိုင်ပြည်နယ်ကနေပလဝါမြို့ဘက်ကိုကိုမြစ်စည်းတည်ဆောင်ရင်အဖန်ခံရဘူးတယ်လို့လည်းပြောပါတယ်သူတို့နှုတ်ပါဝင်အခါနမ42ဦးကိုကန္တနိုင်မြေတွင်ဒေရန္တရမိတ်လိုက်နိုင်ရန်ပြက်ွက်မှုနဲ့ပလဝမြို့နယ်ထဲမှာပဲစစ်တပ်ကနေဖမ်းဆီးခဲ့ပြီးနောက်ပိုင်းအရက်ဖဲအုပ်ချုပ်ရေးနဲ့ရဲတပ်ဖွဲ့တံတွဲပြောင်းပေးခဲ့ပြီးနောက်ပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်ဒီဒီချိန်မှာတော့သူတို့နှုတ်ဦးကိုနိုင်မြေခံတပ်ကဖမ်းဆီးခဲ့တာဖြစ်ပြီးမိသားစုနဲ့သွေးခွေးမပေးခဲ့သလိုညင်ပါနှိပ်စက်ခံရမှာကိုစိုးရင်ကြောင်းလဲနိုင်မြေခံတပ်ရဲ့29ကိုရောက်ရှိသွားခဲ့တဲ့တော်တောင်းမလေးကပြောပါတယ်သမ္မတကတော့စက်တင်ဘာလ25ရက်နေ့ကကလာသာမြစ်ထဲမှာဆက်လီတစည်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရတဆစ်စည်းရမှာပလဝမြို့ရွာမရက်ကွက်နေထိုင်သူထုံးလင်းစော်နဲ့စူးကျော်လင်းတို့နှုတ်နဲ့တူဟာအေးဖွဲ့နဲ့ဆက်ဆက်နေတယ်လို့သမ္မတပြောခွင့်ရပူချုပ်စော်မင်းထွန်းကပြောပါတယ
်။အေးနဲ့ဆက်ဆက်မှုရှိနေပါကြအေးမှာသင်္ကန်းတက်ခဲ့တဲ့လူတယောက်ဖြစ်တယ်။သူတို့အေးပတ်ပတ်ပနံပေါ့အဲ့မှာတက်ခဲ့လူတယောက်ဖြစ်တယ်ဆိုတော့သင်တို့ပနာမအေးကျော်ရရှိပါတယ်။ဆက်လက်ဆက်ဆွေးနွေးရဖြစ်ပါတယ်။
ဆေးရပြိပခတွေတင်းမာနေတဲ့ပလဝမြို့နယ်မှာမြန်မာစစ်သားဘက်ကရောအေးရခိုင်နဲ့ကဖွဲ့ကပါမတင်ကားသူတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ချင်းလူခွေးရေးဖွဲ့ဒါရိုက်တာကိုသေးတာကပြောပါတယ်
ကျွန်တော်တို့လမ်းပြင်းတွေရောက်တော့၂၀တောင်နေပြီးဖမ်းဆီးတာရှိတယ်။တချို့ဆိုအေးအေးဖမ်းတာရှိတယ်လို့စစ်တပ်နဲ့ဖမ်းတာရှိတယ်။ပလဝမြို့နယ်မှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကုန်းလမ်းရေလံခီးပိတ်ဆို့နေပြီးတော့ကုန်းစီတွေလည်းပြတ်တောက်နေပြီ။လိုအပ်တဲ့ကုန်းစီတွေကိုဒေသခံဆန်းသမားတွေကနေရခိုင်ပြည်နယ်ကနေတော်လမ်းခီး
ကျွန်တော်နိုင်ကုန်းအိမ်ဖြူအိမ်မြန်မာပိုင်းအတွက်သတင်းပေးကိုထားပါရစေ။ခုတော့ကမ္ဘာသတင်းတွေမှာရေးသားပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။ဒီမှာအင်ဂျင်နိုင်ပါရှင်။ ပတိပခနဲ့ကရောဂါတွေကြားကကျင်းပမဲ့မြန်မာရွေးကောက်ပွဲရဲ့ဂုဏ်သိက္ခာမေကိုထုတ်ခံနေရဆိုတဲ့ကောင်းစဉ်နဲ့အယ်ဂျဇီးယားမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြပါမှာပါ။မြန်မာနိုင်ငံကလူနည်းစုထောင်ပေါင်းများစွာဟာမဲပေးခွင့်မရရှိဘဲအင်တာနက်ကန့်သတ်ချက်တွေကြောင့်သတင်းအချက်အလက်တွေမရတာကိုဗစ်-19ရောဂါကြောင့်လော့ကဒေါင်းချထားတာတွေကိုရင်ဆိုင်နေရတယ်လို့ဗုဒ္ဓဖူးနေ့ကဂျန
ကျွန်တော်တို့ရဲ့မလာမှာကျင်းပမယ့်ရွေးကောက်ပွဲရဲ့ဂုံတိတ်ခါကိုမေကွန်ထုတ်နေတယ်လို့ဝေဖန်သွားပါတယ်ဂုံတိတ်ခါရှိတဲ့ရွေးကောက်ပွဲဖြစ်ဖို့အကာအကွယ်ပေးရင်းနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုလေးစားလိုက်နာရေးတည်ကြအောင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ဆောင်ရွက်ဖို့အဲ့ဒီအဖွဲ့ကကုလသမဂ္ဂမှာတောင်းဆိုသွားပါတယ်လူ
ူးချင်းစီမဲပေးတာမျိုးထက်အခြားတင့်တော်တဲ့နည်းလမ်းတွေကိုထည့်သွင်းစဉ်းစားဖို့ရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဩဂုတ်လလည်းကစပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုတဟုန်တိုးမြင့်တက်လာခဲ့ပြီးနေအိမ်မှာပဲနေကြဖို့အမိန့်ကိုရန်ကုန်မှာဒီသတင်းပတ်ထဲစတင်ခဲ့ပါတယ်။အိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ချက်ဟာမဲဆန္ဒရှင်တီတူတွေနဲ့ကိုယ်စားလှယ်လောင်းတွေကိုနိုင်ငံရေးစီးအုံးလှုပ်ရှားမှုတွေအတွက်ဆိုရှယ်မီဒီယာတွေကိုပဲမှီခိုအားထားကြဖို့ဖိအားပေးထားတယ်လို့လည်းစောင်းပါမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာအင်တာနက်ဆက်သွယ်မှုနှေးကွေးတာဟာထိခိုက်နစ်နာနေတဲ့လူမှုအတိုင်းအဝိုင်းကိုအွန်လိုင်းဆက်သွယ်မှုနဲ့တိတိတတ်တာကန့်သက်ထားတာဖြစ်ကြောင်းနိုင်ငံတကာဥပဒေပညာရှင်ဖွဲ့ကထောက်ပြထားပါတယ်။ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကတော့ရွေးကောက်ပွဲတွေကိုလွတ်လွတ်လပ်လပ်တရားမျှတပြီးပွင့်လင်းမြင်သာမှုယုံကြည်စိတ်ချရမှုစံသတ်မှတ်ချက်တွေကိုရွေးကောက်ပွဲကော်မရှင်ကချမှတ်ထားကြောင်းလူခွင့်ရေးကောင်စီမှပြောကြားခဲ့ပါတယ်ရှင်။
အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ကိုဘက်ကယောဂဂျုံနေရစီမှာပဲလက်နက်ကမီနီပခတ်တွေကြောင်းရခိုင်ပြည်နယ်မှာနောက်ထပ်ရာနေရှိတဲ့ဒေတာခံတွေကိုအိုးဝင်စွန်ခါထွက်ပြေးနေကြပါတယ်ကယောဂနဲ့လုံခြုံရေး NDA ဆိုရင်မှုတွေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းရဲစစ်တောင်နဲ့ကြောက်တော်မြို့နယ်တွေကနေရစွန်ခါထွက်ပြေးလာသူတွေရဲ့နောက်ဆုံးရှင်တွေကိုတော့ကိုတိုင်တောရောက်တည်င်းယူထားတဲ့ဘူရော်ရဲ့တည်င်းထောက်ကျွန်တော်တက်နိုင်ကဒီတည်င်းပတ်ရဲ့တည်င်းထောက်မှတ်စုစီစဉ်မှာတင်ပြထားပါတယ်ကိုဘက်ကယောဂတကြောပြန်ကူးစက်မှုတွေစတင်ခဲ့ရကတက်နိုင်တဲ့လောက်အပြင်းမထွက်ဘူးအမင်းထုတ်ထားတဲ့ရခိုင်ပြည်နယ်မှာလက်နက်ကမ်မီပခတ်တွေဆက်လက်ဖြစ်ပေါ်နေတာကြောင့်ယာနေရှိတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာပါရခိုင်မြောက်ပိုင်းကရသေးတော်မျိုးနွယ်နဲ့ကြောက်တော်မျိုးနွယ်တွေမှာဆိုရင်လေဒီလာဆိုင်ပိုင်းကဆက်လို့ပြစ်ခတ်မှုတွေဇက်တိုက်ဆိုတလို့ကြုံနေရတာကြောင့်လုံချုံရေးအတွက်ဆိုရင်လေဒေသခံတွေစစ်တွေမျိုးထိထွက်ပြေးလာသူတွေလည်းရှိနေပါတယ်စစ်တွေမျိုးကိုတင်းချောင်လာတဲ့ရသေးတော်မျိုးနွယ်ဥက္ကာကြီးတော်ကဒေါ်မခင်နှုံးကတော့ကယောဂအန်ဒီကိုဆိုရင်ပေမဲ့လေလက်တလော့တက်ဘေးကိုပို့ကြောက်ရတာကြောင့်ထွက်ပြေးခဲ့ရတာလို့ပြောပါတယ
်ယောမဆော့ရဲ့တော်တဲ့အမေတို့ကပို့ကိုကြောက်တာတမျိုးလာနော်ကြီးပိုင်လာတာတမျိုးနဲ့မနေဝမ်းမထဲဝမ်းလို့โทโกจีละดิโกเปเลนะอโลโดเปจอกมากูยောင်းเนดาโบเลมะเนวะลุบุช่องนอกะเลไป ဟိုမကလေးပါဒီကလေးပါပျော်ပြီးပန်းနေတာပဲလို့
ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့ခြေရွာကတော့ဒီရတိတောင်မျိုးနေထဲမှာပါတဲ့ကံပြင်ခြေရွာပေါ့နော်ဒီရွာမှာဆိုလို့ရှိရင်ဒီမနေ့ကဒီဟိုဘက်ဒီရွာရဲ့ဒီဘက်ချမ်းမှာရှိတဲ့မြစ်ကနေပြီးတော့ဒီလက်နက်ကြီးတွေနဲ့ပြေးပြီးတော့ရွာမှာအင်းနေတော်တော်များများထိတော့ပေါ့နော်လူဦးရေထိခိုက်ဒဏ်ရာရတာတော့မရှိဘူးဒါမဲ့ဒီရွာကရွာသားတွေတော်တော်များများကတော့အဲ့လိုပြစ်ခတ်မှုတွေဖြစ်ပ sign by Gaza, Sichon, the tattoo near the young. Someone here checked in a John Drinny Adelo, you did on your boss, Sichon, you go, Kuni Benedict, go back, Gaga, Jobare.
Oh, you don't move on, oh, the last, who can you let us sit down and move on? Nobody on your mind. You want to sit down, but now.
ဒါပြင်ကြောက်တော်မျိုးနဲ့ကလဒန်ကြီးចောင်းတခြားမှာရှိတဲ့ရွှေပြည်ကြီးရွာဖက်မှာလေဒီလာဆိုင်ပိုင်းကစပြေခမှုတွေဖြစ်ပေါ်နေပြီးကြီးရွာတချို့မီးလောင်တော့ခဲ့တယ်လို့ရွာသားတချို့လည်းသိဆုံးတဲ့ရတာတွေရှိခဲ့ပါတယ်အဲ့ဒီကလဒန်ကြီးចောင်းတခြားမှာလက်ရှိချင်းကြီးလည်းပြေခမှုတွေရှိနေတာကြောင့်ဒေသခံတထောင်ကျော်လောက်ကြောက်တော်မျိုးပေါ်ကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ င်းမလုံလောက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံကိုခံယူအောင်ကပြောပါတယ
်ကျွန်တော်တို့ဒီမှာကိုဗစ်ကိုမကြောက်ဘူးလားဆိုတော့ကြောက်တယ်ဒါပေမဲ့ကိုဗစ်ကကြောက်ကြကောင်းတာကဒီမှာကဒီသူတို့ကဒီအတဲအတွေကိုပို့ပြီးတော့ကြောက်ကြတာပေါ့နော်ဟုတ်ကဲ့သူတို့ပြောရတာကိုဆောင်လာတယ်အဲ့ဒီမှာကိုဗစ်နဲ့တက်ပြီးတော့ဒီကျန်းမာရေးဝန်ကြီးဌာနကဒီဒီထုတ်ပြန်လာတဲ့စီကိတ်တင်းတဲ့မျိုးကကြတော့ကျွန်တော်တို့ဒီစစ်ဆောင်ကမှတော်တော်လေးဆက်ကြည့်တယ်ဒီမှာသူကပြည့်ပြည့်နဲ့နေရတယ်ဒီလိုဖြစ်လာပြီဆိုရင်တော့ဒီတော်တော်လေးကဆက်ကြည့်တော့နေတယ်ဘယ်တော့မှချင်းချောင်းရတဲ့မျိုးဖြစ်နေတယ်ဒါပေမဲ့ဒီဘက်မှာကိုဗစ်ကိုအကျုံးပြီးတော့ကျွန်တော်တို့ဒီလူတွေကိုလက်မခံတဲ့ညာကိုဒီလူတွေမရှိဘူးဒီလိုမှာစီကိုနေတဲ့ယောက်မှမရှိဘူးလေဒါပေမဲ့မြေခွင်းတော့ဘယ်မှချင်းမပြေလို့ဒီလိုကဒီဒီကိုကောင်းနေနေဆက်ခေါ်ပြီးတော့ကျွန်တော်တို့စီကိုရောက်လာကြတာ
ဒီတိရရရှိတယ်ကျွန်တော်တို့ဒီမှာတော်တော်များများတော့ခက်ခဲနေနေတာပေါ့။ရခိုင်ပြည်နယ်မှာပြည်ထောင်စစ်ရှိနှစ်ကုန်ပိုင်းလောက်ကလေးကအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူ300ကျော်လောက်ရှိတယ်လို့စစ်ဆောင်တွေကစီရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။အဲ့ဒီစစ်ဆောင်300ကျော်ထဲမှာတချို့ကစစ်ဆောင်စခန်းတွေမှာနေထိုင်ကြတယ်လို့တချို့တွေဟာလည်းနှိစက်ဟာဆွေမျိုးအိမ်တွေမှာနေထိုင်သူတွေပါဝင်တယ်လို့နေရာအတေချာမရရှိတဲ့စစ်ဆောင်တွေလည်းပါဝင်နေပါတယ်။
ဒီလိုစကားတွေမှာရှိတာကသုံးဖို့တပုံပဲရှိတာ။နှစ်ပုံလောက်ကဒီပွင့်ရင်ကြောက်ရီ၊နောက်ပို့သူကိုတာစခန်းတွေ၊နောက်သူများအိမ်တွေမှာတိတ်ခုပြီးတော့နေကြရတာ။ဆိုတော့ဒီလိုမှဒုက္ခတွေအခွင့်အရေးမရဘူး။ဆိုရကရိတ်ခါတို့ငွေဟိုတိမ်ချောင်း100ပေးနေသူတို့ကမရဘူး။သူတို့လည်းလို nation လို့နေနာမှုဒုက္ခတွေစခန်းရှိဒုက္ခတွေစခန်းမနေပါ။အခုဒုက္ခတွေစခန်းကမရှိတော့ဒီလိုတိတ်ဖို့ကိုနေရာမရှိဘူး။
လက်ရှိရှင်တိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့တစ်ဖက်မှာလည်းတိုက်ပွဲတွေကြောင့်နေရာဆွန့်ခွာသူတွေလည်းတိုးလာနေပါတယ်။ပြည်တွင်းပြည်ပလူရှင်တွေအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနကရှာမှတ်ထားတဲ့စီကံတွေကြောင့်စစ်ဆောင်တွေကိုကူညီထောက်ပံ့ဖို့ခက်ခဲနေကြတာပါ။စစ်ဆောင်စခန်းတွေမှာရှိတဲ့စစ်ဆောင်တွေကိုဆိုရကစာနယ်ရေးစာတချို့ထောက်ပံ့ပေးတာတွေရှိနေပြီးနေရာတည်ကြားမှုရှိတဲ့စစ်ဆောင်တွေအနေနဲ့တော့စောဝတ်နေရေးပုံမှုခက်ခဲနေကြတယ်လို့ရတိတော်မျိုးနယ်မျိုးသားလွှတ်တော်မှဥခင်မောင်လက်ကပြောပါတယ်။
အစိုးရကဥစ္စာဝိဖြည့်ချင်းပေးရမယ်တာဝန်နဲ့ရှိတယ်။ကိုယ်အနေနဲ့မလိုရောက်ရင်နိုင်ငံတကာအကူအညီတောက်ရမှာလွယ်ရင်ငွေရှိယူပြီးတော့ပေးရမှာဆွေရကအားရှိဆုံးပဲ။ဟိုဒုက္ခတွေရှင်းရှင်းကူညီနေအလူရှင်တွေကကူညီဆိုတော့ကခဏလေးပဲ။နှုတ်ဒီညဉ့်ညက်ကလိုရောက်လေဒီကမကူညီနိုင်။ဒါလောက်လူကြီးရခိုင်ပြည်နယ်မှာ200ကျော်တပည့်ဆောင်ရှိတဲ့အခြေအနေမျိုးမှာဒီအလူရှင်တွေကအကုန်လုံးကြွေးဖို့မွေးဖို့ဆိုတာကဘယ်လိုမှမဖြစ်နိုင်ဘူး။
အခုလိုကိုဗစ် -19 ကာယောဂါနဲ့ကြုံနေရချင်းအပြည့်ရကြဖို့ကုလသမဂ္ဂတွင်ရမှုလျှောက်တမကမြန်မာနိုင်ငံရှေ့ဆိုင်တန်တမန်တွေနဲ့အကူအညီပေးရဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်။အခုစီစီတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါ။ဒီကတိန်းတစ်ပတ်ထက်မှပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလုံခွင့်ရထူးကိုယ်စားလှယ်ကလည်းရခိုင်ပြည်နယ်ကစီရေးပဏိပခတွေအတွင်းကလေးငယ်တွေပါဝင်ရသားတွေထိခိုက်သေးဆုံးမှုတွေကြုံနေရတဲ့ပေါ်သတိပေးခဲ့ပါတယ်။တိုက်ပွဲတွေကြောင့်ရသားထိခိုက်သေးဆုံးမှုတွေနဲ့အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ရှင်တွေကြုံနေရတာကြောင့်ကုလသမဂ္ဂတွင်ရမှုလျှောက်တိုက်တွန်းထားတဲ့အတိုင်းအပြည့်အခရစေကြဖို့လေလူခွင့်ရထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်ပင်မျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ဘောတာရှင်ညာရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ကျွန်မသိန်းကြီးထိုက်ပါ။ဝင်းတူနယ်တဝိုက်ညီအစ်က38,000ကျော်မှာရွှေနဲ့တပ်တူစူးစမ်းရှာဖွေရေးအတွက်ဩစတြေးလျပင်အော့စ်ကုမ္ပဏီလုတ်ပိုင်ခွင့်ရပါတယ်။ဘလို့ပုံစံမျိုးလုတ်ပိုင်ခွင့်ရထားတယ်လေဆိုတာကိုပြည်သူ့လွှတ်တော်တင်ဆက်တမ်းနဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွှတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်။ဘူမိပေဒါပညာရှင်တဦးလည်းဖြစ်တဲ့လွှတ်တော်မှဦးစိုးသူရထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပုံပြီးခွင့်ပြုမယ်မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ်။
ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ရိုက်ဖြစ်ခြင်းဟာဘောပေါ်ဝင်ကြီးကိုလည်းပိုကြည့်ကြိုက်တယ်ဘူကြီးကြီးဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်လုပ်မှုတွေလည်းမကိုက်ကြည့်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပိုပြီးဦးစားပေးပါတယ်အဲ့လိုပေးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဟိုဒေသခံပြည်သူတွေနဲ့ဆက်ရတိုင်းဒေသကြီးတွေအတွက်ကိုလည်းအော်ဒီမျိုးမျိုးနဲ့သူတို့ကလည်းဟိုလူလောက်တွေထောက်ပံ့နေပေးဖို့တို့ CSR ရဲ့မူဝါဒနေသားအခွန်အောက်တိဖို့ဘိုင်းပြီးတော့စဉ်းစားပေးကြပါလေ။အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘယ်လိုကဘယ်နှခုဘယ်နှချိန်မှာပေးမလဲဆိုတာတရားဒီကျွန်တော်တို့ကနေကွန်မတီကနေဟိုဆက်ပြောရတဲ့အကြောင်းဟိုဝန်ကြီးဌာနကလည်းတခုပြီးတခုကြိုးစားပြီးလုပ်ခဲ့တာပါ။အခုဒါကစတင်ပြီးတော့ဒီကုမ္ပဏီကိုစတင်ချောင်းဝယ်ပေးပြီးရတော့ပါပဲခ
င်ဗျာ။ဒီလုံပိုင်ခွေပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင
်။အခုကတိုက်ပြီးတိုင်းဒီနေအစိုးရကလည်းသိပြီးသားလည်းဖြစ်တယ်။နောက်တစ်ခါဟိုကျွန်တော်တို့တွေလည်းသိနေတယ်။တခါမြို့သားလွတ်တော်ကကျွန်တော်တို့နဲ့အလားတူကုမ္ပဏီလည်းသိကြတယ်ကိုသိကြသိပါတယ်။အစလိုရာတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးသေးကြောင်းကတော့အခုရှိပါတယ်အဲ့ဒါပါလဲဆိုတော့တန်တတ်ရှာဖွေရဆိုတာကပွင့်လင်းပြောရင်ကျွန်တော်တို့အလောင်းဆုံးဆိုရင်ဘူးပြေတာပြေပုံဆွဲရပါတယ်ဆွဲတဲ့ဆိုရင်ကျွန်တော်ဂျော်လော့ဂျစ်တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့သမုနာကောက်တယ်ပေါ့နောက်တစ်ခါချောင်းနေမြောင်းနေရဲ့အဲဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာလေးကောက်တာတွေရှိပါတယ်အဲ့လိုကောက်ပြီးတော့မှတပွဲခိုင်းနေမှာစမ်းပြီးတော့ပါဒီလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်သူကဟိုကျမ်းမျိုးရေကျွန်တော်တို့ခုတသိန်းကျော်ဆိုရင်နောက်နေ့မှအဲ့တသိန်းလောက်ပါပြုတ်သွားပြီနောက်ကအစွန်းတွေပဲပြန်အောင်ပဲတော့ပါတယ်ပြီးတော့ချော့ချော့ပြီးတော့သွားပါတယ်အဲ့ဒီမှာသွားပါဝင်ရင်ရောလူမှုပါဝင်ရင်ရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်ဒေတာရဲ့ဒီဘာရေးနဲ့လည်းတိုက်ရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဝင်ရေးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူးသူရဲ့ဘူရင်လုပ်ငန်းတွေရဲ့ပုံစံနဲ့ဒီတိုင်းမှာလည်းသူကဒီဟာကြီးအားလုံးအခုလိုထုတ်လို့ကိုလည်းမရပါဘူးထုတ်လို့နိုင်မှာလည်းမဟုတ်ပါဘူးခင်ဗ
ျအခုဒီကုမ္ပဏီကစပြီးတော့ရှာဝေပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကိုပဲဒါလုတ်ပိုင်ခွင့်ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပေါ်ကတော့ဒီတိုင်းပါပဲဘာလို့လဲဆိုတော့ရှာဝေပြီးအဆင့်ပြီးလို့ရှင်ကျွန်တော်ကဖြစ်တဲ့ပြီးလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးမြင့်သွားပြီသူကဟိုသူရဲ့တတ်တူရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လေသူတို့သိလာပြီ area ချင်းချင်းလေးတည်းဖြစ်သွားတယ်အဲ့ဒီမှာသူတို့ကဒီမှာတော်တွင်းနေတူတာတွေတို့ဒီထဲပို့ပြီးတော့ဒီကျွန်တော်တို့ဘူမိယူပါအနေနဲ့တိုက်တာတာတွေတို့ဒါတွေပါလာပါလိမ့်မယ်
ဆိုတော့ဆရာလည်းဒီဘူမိပေဒါပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘယ်လောက်ထိဒီရှာပွင့်နေတဲ့တတ်တူတွေနဲ့ပတ်သက်ပြီးကျွဲဝပါတယ်ရှင်ဘယ်လောက်အလားအလာကောင်းပါလဲဆရာ
အလားအလာကတော့ရှိတာသိကြပါတယ်ဟောဝင်းသူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဘူမိပေဒါသဘောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တာပေါ့တောင်တုံးလုံးဝင်းသူဟိုရွာတိသွားတဲ့နေရာပေါ့ဒါဟိုကျွန်တော်တို့အခုခြေစင်တော်လက်ကတော့အောင်ပြီးလဲသွားပါတယ်အဲ့တော့ဒီဒီနင်းကြောင်းကြီးနဲ့ကပ်ပြီးရှိနေတဲ့နေရာဖြစ်တဲ့အခါကျတော့ဆရာသာသာသဘောရတော့ရှင်းတ ိုင်ကြီးရတော့အတန်အနှင်းရှိပါတယ်။ဟိုတပည့်တခုရှိတာအတော့လုပ်ငန်းရဲ့သဘောတရားအရရေချေရင်းနှီးညွှန်တိုင်းနဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကိုက်မကိုက်ဆိုလိုတာကတော့ကမ္ဘာသီးခွေရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိရင်းနှီးညွှန်တာမယ်ဆိုတာကိုသူတို့တွက်ဆမှာဖြစ်ပါတယ်
။ဟုတ်ကဲ့ရှင်။နောက်ဒီသတ္တုတူဖို့ရေလုပ်ငန်းတွေနဲ့ပတ်သက်လာလို့ရှိရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့တွေ့မြင်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒီလက်လက်ဘောင်းတောင်ကိစ္စတို့နောက်ဒီကချင်ပြည်နယ်မှာမိုင်းတွင်းနေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘယ်လိုကြောက်ရွေးပါလဲဆရာဒီကုမ္ပဏီကရောအရင်အရင်သတ္တုတူးခေါ်တဲ့လုပ်ငန်းတွေနဲ့ဘာများကွာခြားကောင်းမွန်မှုရှိပါတယ်လဲဆရာ
ဒီကျွန်တော်တို့အရင်ဒီမဆွေလမ်းလေးပါတီအစိုးရဖြစ်မှာရောနောက်တခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီကျမတို့ဆိုရကာလအစောပိုင်းဒီမှာဟိုအကြီးနိုင်ငံတကာကုမ္ပဏီအကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ new mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဒီလူလူရဲ့ဒီဒေတာရေးစားတော့ကြီးကောင်းဝင်နေကြီးပေါ့အရန်ကိုပြီးဆိုင်ကြပါတယ်သူတို့ရဲ့အပူအနေနဲ့ကျမကြီးဆောင်ချောင်းမှုကြီးတခြားအချက်လက်တွေလည်းအများအားပါပါအဲ့ဒီနောက်ပိုင်းမှာကျမကျွန်တော်1994သတ္တုရဲ့ဥပဒေရဲ့နောက်ပိုင်းဒီမှာမှာတကြီးကြီးနဲ့ကျွန်တော်တို့ကဒီလုံလာချင်းအနေအားဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြင့်တော့ဒေတာကန်အခြေတွေရှိတယ်နောက်တစ်ခါအနီးနားမှာရှိတယ်တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေသူတွေပြည်သူလူထုပေါ်မှာဘေးမဆိုင်ဖြစ်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပြီးပဲဒါကျွန်တော်တို့တိလောက်တော့တရုတ်နိုင်ငံအနေမှာအခြေခံနေခဲ့တဲ့ဟိုတတိယပိုင်းတဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကတော့နားမှာဆိုအိန္ဒိယလောက်ဆိုတာလည်းရှိတယ်။တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းတွေကဟိုထိုက်တန်နေဟိုဘုရားဆိုပြည်သူပေါ်မှာကြီးတဲ့သူတွေခွန်ကောင်းကောက်ကိုမမှန်ကန်ကန်ပေးတဲ့လူတွေအတိုင်းဒေသကြီးတစ်ဆိုင်အနေကြီးဟောဟိုအစိုးရကပေးတဲ့သူတွေလို့ယုံကြည်တဲ့အတွက်ကျွန်တော်တို့ကပေးတာပါလို့ဆိုရင်တော့ကျွန်တော်တို့ကဒါကသောသောစီးစီးကညင်းလိုက်ပါပါဆရာ
။ဟုတ်ဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့တတုတူဖို့ကြီးလို့တရားစာတတူဖို့ရဲ့လုပ်ငန်းမှာစိတ်ဝင်စားတာမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ရှိတယ်ဒီညီမအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေတာရှိတယ်ပေးထားပြီးသားလည်းရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးသူကတော့အထူးပဲကျေးဇူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။လက်ရှိကမ္ဘာတဝန်းမှာဖြစ်နေတဲ့ COVID ကာယောဂါအနေနဲ့ဟာကာကွယ်ဆေးပေါ်လာပြီဆိုရင်တော့မှချက်ချင်းအဆုံးသတ်သွားမှာမဟုတ်ဘူးလို့ကြွကျင်သူတွေကသတိပေးထားကြပါရစေ။ဒါကြောင့်ယောဂါမကူအောင်လို့လူတိုင်းသတိထားနေထိုင်ဖို့စဉ်စားပြင်ဆင်စရာဖြစ်လာပါရစေ။နှာခေါင်းဆီးတက်ကြမရင်းနှီးသူတယောက်နဲ့တယောက်ခက်ခွက်ခွာနေကြတာမျိုးကလူတော်များများအတွက် new normal လုပ်နေကြအပြုအမူတွေလိုအသားကျလာနေပါပြီ။လူတွေနဲ့ထိတွေ့ဆက်ဆံရတဲ့အလုပ်မျိုးလုပ်သူတွေအတွက်ကရော new normal စိန်ခေါ်မှုတွေကဘာတွေရှိနိုင်ပါသလဲ။ကခုံပြီးကျန်းမာရေးလေ့ကျင့်ခန်းတင်ပြတဲ့မြန်မာနိုင်ငံက Zumba Instructor ဆရာမမတ်စာဖြူအတွက် new normal ကဘာတွေပါလဲ။ဘယ်လိုပြင်ဆင်ထားသလဲဆိုတာကြည့်ရအောင်ပါရှင်
။အခုတော့လောဆယ်ကတော့ဒီဟို Zumba အတွက်ကတော့ new normal ကဒီ online ကနေတင်တဲ့ဥစ္စာပေါ့နော်။ Zoom နဲ့တင်တာတော့နောက်ပြီးတော့ Zumba ကကြတော့ပါလေ။ตัวရှိတယ်ตัวဒီတခြင်းနေอ่ะตัว copyright ရှိရဲ့ခါကျတော့ Facebook ကနေတင်လို့မရဘူးဒီမှာသူကချင်း challenge ပါလဲဆိုတော့ခါကျတော့တော်တော်များများလူတွေကဟို Facebook နဲ့ပဲရင်းနှီးတာပေါ့เนาะ technology ဘာလို့မရင်းနှီးရတဲ့ကြောင့်သူက Zoom နဲ့ဘာလဲလုပ်လို့ရှိရင်သိပြီးတော့မကြိုက်ကြဘူးအဆင်မပြေဘူးအဲ့လိုမျိုးတစ်ခုဖြစ်တဲ့ဟာလေးရှိတယ်ဆိုတော့ခါကျတော့ကိုယ့်ရဲ့ဟိုအတန်းတင်ဟိုကိုယ့်ရဲ့အတန်းတင်တဲ့တက်မဲ့လူတွေကိုဒီ technology နဲ့ရင်းနှီးအောင်အရင်လုပ်ရတဲ့ဟာတစ်ခုရှိတယ်နောက်ပြီးတော့ဒီ camera တို့microphone တို့ sound system တို့နည်းနည်းကိုယ့်ဘက်ကအိမ်မှာပြင်ဆင်ရတဲ့ဟာတွေရှိတာပေါ့အဲ့ဒါအဓိက new normal ဖြစ်သွားတာပေါ့နော်အပြင်မှာအတန်းတွေကထွက်ပြီးတင်လို့မရတော့ဘူးဆိုတဲ့ခါကျတော့လေ
အခုလက်ရှိမှာရောတင်တန်းတွေကိုဘယ်လိုတင်နေရလားဘယ်နှခုဘယ်နှချိန်လောက်ဘယ်လိုတင်နေရပါလဲရှင
် Zoom market အတန်းကိုတင်တယ်အဲ့ဒါကကျတော့ဟာ Star City အကျင်းမှာတင်တာပေါ့နော်အဲ့ဒါကတော့ အခုလည်းလောဆယ်ပိတ်ထားတဲ့ဒီဟာချင်းနေမဖွင့်အောင်ဆိုတဲ့အခါကျတော့လေကျွန်တော်ကတော့ဒီလူကြီးတွေပုံမှန်ဆိုမှကတော့တငယ်ချင်းနေနဲ့ပေါင်းပြီးရောဟိုအမြဲပုံမှန်နေနဲ့တော့မဟုတ်ဘူးပေါ့နော်ဒါဆိုဆိုတော့နေရာရောအချိန်ရောလောဆယ်ကအပြည့်အဝမပေးနိုင်နေတဲ့အခါကျတော့ online ကိုပဲအဲ့လိုမျိုးဟိုကိုယ့်ဘက်ကကိုယ်ပုံမှန် regular class ဖွင့်ထားတာမျိုးမဟုတ်ဘဲနဲ့ဟိုဖွင့်လာပြီးသားသင်နေပြီးသားတငယ်ချင်းနေနဲ့ပဲဟိုပြန်ပြီးတော့ class share ပြီးတော့သင်တာမျိုးပဲလုပ်နိုင်နေတယ်လောလောဆယ်ကလေ
အခုအဲ့လိုမျိုးပေါ့နော်အခုဗမာပြည်မှာရောအဲ့လိုမျိုး online ကနေပြီးတော့ဒီလို gym ကစားတာတို့ဒီဇွန်ဘာကတာတို့လိုမျိုးနဲ့ပတ်သက်ပြီးတော့ online ကနေသင်တာလူတွေကဘယ်လောက်စိတ်ဝင်စားမှုရှိတာကိုတွေ့ရလဲရှင့်
အခုနောက်ပိုင်းပို့ပြီးတော့ဟိုစိတ်ဝင်စားလာကြတယ်အထူးသဖြင့်ဟိုငကိုရေကအချင်းမသွားနိုင်တဲ့အဲ့လိုမျိုးဟိုအိမ်ရှင်မတွေတို့အမေတွေတို့ဆိုလို့ရှိရင်ကျတော့တို့ကဟိုတို့အားတဲ့အချိန်မှာကစားနိုင်တယ်လို့ကြောင်လို့ online မှာကစားရတာကိုအရင်ကထပ်ပို့ပြီးတော့စိတ်ဝင်စားလာတယ်ဆိုမှဆိုလို့ရှိရင်လည်းငကိုရေကလူတိပဲမယ်တချို့ရကြတော့လည်းအဲ့လိုမျိုးဂျင်းကိုမလာနိုင်တာဂျင်းအတွက်ဟိုလာစဉ်ကြီးမသွင်းကျင်တာတို့ဘာတွေနေရှိရလူတွေဆိုလို့ရှိရင်အခုတို့ဒီ online ကနေပြီးတော့ဆန်းပြီးတော့ကစားလို့ရတယ်ကိုယ့်အိမ်မှာကိုယ့်ဘာသာကိုဘယ်သူမှဟိုမမြင်ရဘဲနဲ့ကစားလို့ရတယ်တော့မတော်ပို့ပြီးတော့စိတ်ဝင်စားလာကြတယ်အရင်ကထက်တော့လေ
လူရောင်းအတွက် new normal ဖြစ်လာတဲ့ခဲမှာဉာဏ်ပညာကိုအားကိုးလာရတဲ့အခြေအနေလေးတစ်ခုပါဝင်ပါတယ်ဒါကြောင့်ဇွန်ဘာ၄ချိန်ကလုတ်တဲ့နေရာမှာလည်းဉာဏ်ပညာထောက်အကူနဲ့ online ကနေလုတ်လာကြတာပါဒါပေမဲ့ဉာဏ်ပညာပိုင်းလိုအပ်ချက်တွေရှိနေသေးတဲ့မြန်မာနိုင်ငံမှာအခက်အခဲတချို့ကတော့ရှိနေပါသေးတယ
်မြန်မာနိုင်ငံမှာကတော်တော်များများကသူတို့ရင်းနှီးတာက Facebook နဲ့ပဲရင်းနှီးတယ် Facebook ကိုပဲသုံးကြတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့သူကဒီတခြားဒီ platform တွေ zoom တို့ဘာလို့ကြာရခါကျတော့တို့တို့အတွက်ကဟိုအခက်အခဲလေးတွေရှိတယ်သုံးရတာအဆင်မပြေတိုင်းနောက် internet line ခါလေးကြလို့ရှိရင်မကောင်းတာပေါ့နော်အဲ့လိုမျိုးဟာအဓိကရှိပါတယ်ဟုတ
် covid ကြောင့်မဟုတ်တော့ဖြစ်လာတဲ့ဒီ new normal အခြေအနေမှာကိုပြင်ဆင်တဲ့ဥစ္စာတွေမှာရောဒီတင်တဲ့တင်တန်းသားတွေအတွက်ကိုရောကိုကဘယ်လိုမျိုးပံ့ပိုးမှုတွေလုပ်ပေးရလဲရှင်ဒီလို online ကနေတင်တန်းတွေပေးနိုင်ဖို့အတွက်
ဟုတ်ကဲ့ဟိုတင်တန်းသားတွေအတွက်ကြားရတဲ့အခါကျတော့ဒီ Velo application မျိုးကို download လုပ်ရမယ်။နောက်ပြီးတော့သူတို့အတွက်ဒီဘယ်လိုမျိုး internet ရှိမှသူတို့အတွက်အဆင်ပြေမလဲပေါ့နော်။အဲ့လိုမျိုးဟိုဟာလေးလုပ်ပေးရတယ်။အဓိကကနောက်ပြီးတော့သူတို့ကဖို့အတွက်နေရာဘယ်လိုလုပ်ရမလဲ။နောက်တစ်ခုကသူတို့ရဲ့ device ကိုဘယ်လို setup လုပ်ရမလဲဆိုတဲ့ဟာလေးအဓိကပြောပေးရပါတယ
်။ဒီလိုမျိုးနည်းပညာနဲ့ပတ်သက်လို့တော်တော်လေးဟိုအကျွမ်းဝင်မှုရှိအောင်လို့တော်တော်လေးသင်ပေးရတာမျိုးလား။
ဟုတ်ကဲ့အစပိုင်းမှာတော့ပြောပြရတယ်အထူးသဖြင့်အဲ့လိုမျိုးဟို40ဝင်းစင်ပေါ့နော်အဲ့လိုရွယ်အထူးသဖြင့်အရှင်မတွေပေါ့တို့ကဒီနည်းပညာပိုင်းနဲ့မရင်းနှီးဘူးဆိုလို့ရှိရင်တော့တို့အဲ့ဒီဒီဘယ် application ကို download လုပ်ရမလဲဘယ်လို setup လုပ်ရမလဲဆိုရဟာအကုန်လုံးပြောပြရပါတယ်ဒါပေမဲ့နှစ်ချိန်သုံးချိန်လောက်ပြီးသွားလို့ရှိရင်တော့ပုံမှန်လေးကစားရလို့ဆိုတော့အဆင်ပြေသွားကြပါတယ်ဟုတ
်ဇန်ဘာကတဲ့လူတွေကလူကြီးလူငယ်တွေမှာဘယ်သူတွေကပုံများလူကြီးတွေပုံများလားလူငယ်တွေပုံများလားရှင
်အခုလောလောဆယ်ဆိုလို့ရှိရင်တော့လူလက်ပိုင်းရွယ်ပေါ့နော်အဲ့လိုမျိုးအသက်အစိတ်နဲ့40ကျားတဲ့လူတွေပုံများပါတယ်ဟုတ
်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြင်ဆင်ရတယ်လို့မိသားစုအတွက်ရှိလာတဲ့စိန်ခေါ်မှုတွေကလည်းမနှဲလာပါဘူ
းအခုကဟို challenge တွေအများကြီးဖြစ်လာတာပေါ့နော် new normal မှာကကြတော့ကလေးတွေသူတပြင်းဟိုတမီးအကြီးကလည်းအိမ်ကနေပြီးတော့ပဲအကြောင်းတရားတွေတကြောင်မလို့သူ့အတွက်ကိုကဖြစ်လို့ရဆိုတာပြင်ဆင်ပေးရတယ်တော့ကြောက်ဟိုကုညီပေးနေရတယ်ပေါ့နော်ကျောင်းမှာဆရာမနဲ့လုံးဝမဲ့ကိစ္စတွေတချို့ဟာတွေသူကသူမလုံးနိုင်တဲ့ကိစ္စတွေဆိုလို့ရှိရင်လည်းဟိုကဟိုသူ့ကိုအချိန်မျိုးကုညီပေးနေရတာမျိုးတွေရှိတယ်။နောက်အမျိုးသားကလည်းဟိုအိမ်ကနေအလုံးလောက်တာဖြစ်သွားအိမ်ကနေပြန်ပြီးအလုံးလောက်ရတာဖြစ်သွားတဲ့ကြောင့်မို့တခါသူ့အတွက်လည်းဟိုကလေးအနောက်ချက်မဖြစ်အောင်လို့ကလေးအငယ်ကိုထိန်းပြရတာမျိုးတွေလည်းရှိလာတယ်ပေါ့နောက်တစ်ခုကအဲ့လိုမျိုးဟိုအခုဆိုလို့ရှိရင်ဒီမှာဆိုလို့ရှိရင်လည်းအပြင်ထွက်ပြီးတော့ဟိုမိသားစုအတွက်ဈေးဝယ်တာပါညာအစားအမေတောင်နေနဲ့ကိုယ်တိုင်လောက်ရတဲ့ဟာတွေဆိုတော့ခက်တော့အဲ့ဒါလည်းလောထက် challenge တစ်ခုပေါ့နော်ဟိုအရင်ကလိုမျိုးအကုန်လုံးဟိုမိသားစုလုံးထွက်ပြီးသွားတာမျိုးတွေမဟုတ်ဘဲနဲ့ကိုယ်တယောက်တည်းပဲညဉ့်ညံသွားပြီးတော့ဒီ grocery shopping လုပ်ရတယ်ပြီးသွားလို့ရှိရင်ပြန်လာလို့ရှိရင်လည်းကလေးတွေကို agency တွေနဲ့ချက်ချင်းမထိမိအောင်ကိုယ်ဝယ်လာတဲ့ဝယ်စားတွေသွားထားတဲ့ဟာတွေနဲ့မထိမိအောင်လို့လောက်ရတယ်လောထက် challenge တစ်ခုပါပဲဒီ agency မှာတယောက်တော့ပေါ့လေ
အခုလိုမျိုးအဖက်ဖက်ကအစဉ်ပြေအောင်အစ်စ်ကနေပြန်လုပ်နေရတဲ့အခြေအနေမျိုးမှာကိုယ့်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးအတွက်ကျန်းနိုင်ကြလို့ကျန်းမာရေးလေ့ကျင့်ခန်းလုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဇွန်ဘာလေ့ကျင့်ခန်းဆရာမမဆာဖြူကအကြံပေးပါတယ်
။အဲ့ဒါကလေအထူးသဖြင့်ဟိုအိမ်ရှင်မတွေအတွက်ပေါ့နော်အရင်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဟိုအရင်အလိုမျိုးအပြင်သွားတာမျိုးတို့တကယ်ချင်းနေဟန်ကောင်းလောက်တာတို့မလို့မရတော့တဲ့အတွက်ကြောင့်ပို့ပြီးတော့ဟိုစိတ်ရှုပ်ထွေးလာတာပေါ့နော်ပြန်အိမ်ထဲမှာပဲကြောက်ကြောက်အမြဲတမ်းတွေးနေရတဲ့အခါကျတော့ဟိုပြတ်တက်နိုင်တယ်များပြတ်တက်အောင်မဖြစ်အောင်နေရတဲ့အတွက်ကြောင့်မလို့ကိုယ်အိမ်မှာပို့ပြီးတော့နောက်ထပ် stress တစ်ခုပြည့်ရတဲ့အခါကျတော့ကိုယ်ပိုင်အချိန်လေးတစ်နေ့ဟိုအဲ့လိုမျိုးနှာရီဝက်တစ်နာရီယူပြီးတော့ ကိုယ်အတွက်ကိုယ်လည်းလှူချာအလေးချင်းကလုပ်ပြီးလို့ရှိရင်ကိုကပို့ပြီးတော့ဒီစိတ်တက်ကြတာတွေစိတ်ညစ်တာတွေလည်းကြေကြောက်သွားနိုင်တယ်အဲ့ဒီတနေ့အတွင်းမှာကျွန်တော်ဆိုဆိတ်ရှုပ်စရာတွေဘာမှမစိစားရတဲ့ကြောင့်မလို့ကိုကပို့ပြီးတော့ဟိုပျော်ရွှင်လာနိုင်တယ်ပေါ့နော်နောက်ကိုယ်အတွက်ကိုအချိန်လေးတစ်ခုပေးရတဲ့ကြောင့်မလို့
ကိုမိသားစုကိုလည်းကိုကပို့ပြီးတော့ခရူးဆိုင်လာနိုင်တယ်အဲ့နောက်ပြီးတော့ကိုယ်ခန္ဓာကိုယ်လည်းပို့ပြီးတော့ကျန်းမာလာတဲ့အခါကျတော့ယောဂါကြီးမဖြစ်အောင်လည်းပို့ပြီးတော့တာခွေနိုင်တယ်ပေါ့နော်ကိုကိုကိုအဲ့ဒါကြောင့်မလို့လေ့ကျင့်ရလုပ်ပေးစင်ပါတယ်မြန်မာနိုင်ငံကစွမ်းပိုင်း instructor ဆရာမမတ်စာဖြူဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်လူတိုင်းအတွက်သတိထားစရာသိယူစရာပြင်ဆင်စရာတွေဖြစ်လာတဲ့ညူးနော်မောအခြေအနေမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်ကြီးမှာခေတ်စားနေရတဲ့ချင်းပေါ်ကြော်ကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှာပြောပြပေးသွားပါမယ်ကျမအေးဆန္ဒကျော်ပါဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာဗစ်တိုးရီယာဘက်ကမ်ကသူ့ရဲ့2020ညွေရာသီဒီဇိုင်းတစ်တွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ် Salon Fashion Show တွေလုပ်ဖို့စီစဉ်ထားခဲ့ပေမဲ့အခုဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်လန်ဒန်ဖက်ရှင်သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်တီးမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြတယ်ဆိုတာသူကပြောထားပါတယ် ဒီရာသီအတွက်သူ့ဖက်ရှင်လက်ရာတွေကိုကြည့်မယ်ဆိုရင်80ပြည့်လုံကဒီဇိုင်းတွေလိုစင်တူတဲ့ဘောင်းမီရှေတွေပြီးတော့ပိတ်သားအပေါ်ဝင် trench coat တွေနဲ့ဇာရီသုံးထားတဲ့ဝတ်စုံရှေတွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေ့ဘဝကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လည်း Victoria Beckham ကပြောသွားပါတယ်ရှင်ဖက်ရှင်လုပ်ငန်းကြီးရဲ့လုံဆောင်မှုတွေဟာတဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စေလဲဆိုတာအမှန်တမ်းတင်ပြဖို့တောင်းဆိုရတဲ့အနေနဲ့ပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေ fashion magazine ကြီးတွေကိုဆန္ဒပြခဲ့ပါတယ် ကမ္ဘာထိပ်တန်ဖက်ရှင်မဂဇင်းတွေဖြစ်တဲ့ Vogue Glamour နဲ့ GQ Magazine တို့ကိုထုတ်ဝေတဲ့ Condé Nast ရဲ့ရုံးအဆောက်အအုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါဆန္ဒသားသူနှစ်ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန်းထင်းနေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းအနှာခေါင်းစည်းနဲ့အပေါ်မှာတော့ Tell the Truth အမှန်ကိုပြောပါလို့ရေးထားပါတယ် Extinction Rebellion ဆိုတဲ့ပတ်ဝန်းကျင်ထင်သိရင်လုံဆောင်မှုအဖွဲ့က London Fashion သတင်းပတ်နောက်ဆုံးရဲ့အင်္ဂါနေ့ စက်တင်ဘာလ22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါ သူတို့ရဲ့ blog စာမျက်နှာမှာတော့ပတ်ဝန်းကျင်နဲ့လူမှုဝန်းကျင်ပေါ်မှာ fashion လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမအထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတွေအားလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တွန်းအားပေးတာဖြစ်တယ်လို့ပြောထားပါတယ်။ ဒီမှာတော်ရီမီတန်းစုကိုဆုံးခွာလာပြီးတော့အမေရိကန်ပြောင်းစုကိုပြောင်းလာနေထိုင်တဲ့မင်းသားဟယ်ရီကမတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲနဲ့ပတ်သက်ပြီးရိုက်ခူးတဲ့ Netflix မှတ်တမ်းရုပ်ရှင်မှာပါဝင်ထားပါတယ်။အခုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ကဇပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ်2020အိုလံပစ်အားကစားပွဲတော်နဲ့မတန်ဆွမ်းအိုလံပစ်အားကစားပွဲတော်ကိုကျင်းပခြင်းနဲ့တပြိုင်တည်းထပ်ဖို့ဖြစ်ထားပါတယ်။ဒါနဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိုလံပစ်အားကစားပွဲတော်နောက်ဆုံးကိုရှေ့ထားရတာဖြစ်ပါတယ် မင်းသားဟယ်ရီကနှစ်ထောင်ကလေးမှာစတင်ပြီးကျင်းပတဲ့အင်ဗစ်တက်စ်ဂိမ်းဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အဲ့အားကစားပွဲကတော့ဒေရာရာစစ်ပြေးမှာပြင်ပပြီးတဲ့အားကစားပြိုင်ပွဲမှာမင်းသားဟယ်ရီကသူကိုယ်တိုင်လည်းစစ်ထွက်ခြင်းမှာဆင်းနေကြအမှုထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix မှတ်တမ်းရုပ်ရှင်ကိုတော့ Netflix online ရုပ်သံကနေပြီးတော့ဩဂုတ်လ27ရက်မှာစတင်ပြသွားပါတယ်ရှင်။ Took my crew to Japan, party like Kardashian. Took my bestie to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတနေ့လောကိုရုပ်ရောတန်ရောအပြည့်အစုံကြည့်ခြင်းနဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ်TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။
Fuyi Myanmar ဘာရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။တွက်ရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ဘယ်လာရုစ်နိုင်ငံမှာဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမတမာမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြနေကြတာကိုတုံ့ပြန်တဲ့အနေနဲ့ဘယ်လာရုစ်အာဏာပိုင်တွေကအင်တာနက်ဆက်သွယ်ရေးဖြတ်တောက်အွန်လိုင်းမှာတင်တဲ့ post တွေကိုကန့်သတ်တာတွေဆက်လုပ်နေပါတယ်။အလက်ဇန်းဒါလူကာရှန်ကအစိုးရကအင်တာနက်လုံးဝဖြတ်တောက်တာတစ်စိတ်တစ်ပိုင်းကန့်သတ်တာတွေဆက်လက်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံ35နိုင်ငံကအပြစ်တင်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။အင်တာနက်ဆက်သွယ်ရေးပိတ်ပစ်တာ၊ကန့်သတ်တာ၊ဒါမှမဟုတ်ဝန်ဆောင်မှုစစ်ဆေးတာတွေဟာငြိမ်းချမ်းစွာစုဝေးခွင့်၊လွတ်လပ်စွာစုစည်းထုတ်ဖော်ခွင့်တွေကိုကန့်သတ်ဖို့အတွက်တရားသဖြင့်လျော်ကန်မှုမရှိဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီကန့်သတ်ချက်တွေနဲ့အတူအတိုက်အခံကိုယ်စားလှယ်လောင်းတွေရဲ့အလုပ်အကိုင်းတွေကိုထိခိုက်အောင်အကြက်ကင်တာတွေလည်းရှိပါတယ်။ပြည်သူလူထုလုံပိုင်ခွင့်တွေပိုပြီးဆုပ်ယုပ်အောင်လူမှုကွန်ရက်အပါအဝင် digital ဆက်သွယ်ရေးလမ်းကြောင်းတွေကိုကန့်သတ်သတင်းတောက်တွေနဲ့ငြိမ်းချမ်းစွာဆန္ဒပြကြတဲ့ Belarus ပြည်သူတွေကိုအလုံးအင်းနဲ့ဖမ်းဆီးပြီးထိမ့်သိမ်းနေပါတယ်။နှိတ်ကုတ်အရေးယူတာတွေကြားဟာသူတို့အတန်ကြားရအောင်ဆန္ဒပြတောင်းဆိုနေတဲ့တတ်တည်ရှိတဲ့ Belarus ပြည်သူတွေနဲ့အတူ American နဲ့မဟာမိတ်တွေကဆက်လက်ရည်တည်သွားမှာဖြစ်ပါတယ်။တရားမျှတမှုနဲ့တာဝန်ခံမှုအတွေ့တောင်းဆိုကြတဲ့အထက်မှာအမျိုးသမီးတွေအဓိကကြတဲ့အခန်းအပါဝင်နေတာဟာလေမှတ်သားလိုက်တဲ့အချက်ဖြစ်ပါတယ်ဟုတ်ပါတယ်မတမာတဲ့ရွေးကောက်ပွဲပြီးကြတဲ့အပတ်စဉ်စနေနေ့တိုင်းထောင်တောင်းချီတဲ့အမျိုးသမီးတွေခြိတက်ကြပြီးအကြမ်းဖက်နှိပ်ကွပ်မှုကိုရှုံချသလိုလူကာရှန်ကာနှုတ်ထွက်ပေးတောင်းဆိုနေကြတာဖြစ်ပါတယ်အင်တာနက်အွန်လိုင်းမှာလူလူရဲ့မျက်နှာစာဟာပြင်ပလက်တွေ့လူလူရဲ့မျက်နှာစာလိုပဲအရေးပါပါတယ်အစိုးရအနေနဲ့အင်တာနက်ဆက်သွယ်ရေးကိုမပိတ်ပင်သင့်ပါဘူးမကြာခဏအင်တာနက်ပိတ်ပင်တာဟာဒီမိုကရက်တစ်လူပေါင်ရဲ့အခြေခံဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့အသိအပင်ဖွဲ့စည်းခွင့်တွေအပါအဝင်အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးကိုတိုင်ရအောင်လုပ်သလိုဖြစ်နေပါတယ်။အင်တာနက်ပိတ်ဆို့တာဟာအသုံးပြုသူအားလုံးကိုထိခိုက်စေပါတယ်။အထူးသဖြင့်ခွဲခြားဆက်ဆံခံကြရသူနဲ့ထိခိုက်လွယ်သူတွေကိုပိုပြီးအထိနာစေပါတယ်။အင်တာနက်ဖြတ်တောက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်တတ်သလိုအစိုးရတွေတာဝန်ခံမှုတာဝန်ယူမှုရှိစေရေးအတွက်အလွဲသုံးစားမှုတွေလူအခွင့်အရေးချုပ်ဖောက်မှုတွေကိုဖော်ထုတ်နေတဲ့လူအခွင့်အရေးခုခံကာကွယ်သူတွေနဲ့သတင်းထောက်တွေရဲ့စွမ်းရည်ကိုပါထိခိုက်စေပါတယ်။ပိတ်သိမ်ကန့်သတ်မှုတွေဟာသတင်းလွတ်လပ်စွာစီးဆင်းမှုကိုအဟန့်အတားဖြစ်စေသလိုစီးပွားရေးလှုပ်ရှားမှုတွေကိုလည်းနစ်နာစေပါတယ်။လူမှုလုံခြုံမှုကိုထိခိုက်စေပြီးနိုင်ငံရေးနဲ့လူမှုရေးမတိမငြိမ်မှုတွေကိုပေါ်ပေါက်စေနိုင်ပါတယ်။အပြစ်မှာလူအခွင့်အရေးကိုအကာအကွယ်ပေးသလိုအင်တာနက်အွန်လိုင်းမှာလည်းအကာအကွယ်ပေးရမှာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံကနိုင်ငံတကာလူအခွင့်အရေးစံတွေကိုလေးစားလိုက်နာဖို့လိုအပ်တာနဲ့အညီအာဏာပိုင်တွေအနေနဲ့အင်တာနက်ပိတ်ပင်တာပိတ်ဆို့တာနဲ့ဝန်ဆောင်မှုစစ်ဆေးတာတွေကိုဆက်ပြီးမလုပ်ဖို့အတွက်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးရေးဒီမိုကရေစီအခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးလေးစားဖို့အပါအဝင်လူမှုမျက်နှာစာအခင်းအကျင်းကိုမဖြစ်မနေလေးစားဖို့ဘယ်လာရုစ်အစိုးရမှတာဝန်ရှိပါတယ်။ဘယ်လာရုစ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့လူအခွင့်အရေးချုပ်ဖောက်မှုတွေအားလုံးအတွက်မဖြစ်မနေတီးခြားလွတ်လပ်စွာစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုတရားဥပဒေအရအရေးယူရမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတကာကိုဗစ် -19 ကြောင့်သေဆုံးသူတသန်းလောက်ရှိလာနေချိန်မှာပဲကမ္ဘာပေါ်ကဝင်ဝင်နှဲပါတဲ့နိုင်ငံတွေနဲ့ဝင်ဝင်အသင့်တင့်ရှိတဲ့နိုင်ငံတွေအတွက်ဒီရောဂါရှိမရှိအမြန်ဆန်းသက်ဆစ်ဆင်းမှုတန်း120လောက်လုတ်ပေးနိုင်တော့မှာဖြစ်ကြောင်းဒရွေးရှိုကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲကက်ဒရစ်ဂေဘရီယယ်ဆက်စ်ကတနင်္လာနေ့မှာပြောပါတယ်ဒီရောဂါရှိမရှိအဖြေကိုနိုင်ပေါင်းများစွာရက်နဲ့ချီစောင့်နေစရာမလိုပဲ15မိနစ်ကနေနိုင်ဝက်အတွင်းရနိုင်ပြီးဆန်းသက်ဆစ်ဆင်းတဲ့ကိရိယာကလည်းရှုပ်ထွေးမှုတိတ်မရှိဘူးလို့ပြောပါတယ်ဘယ်လာရုစ်နိုင်ငံမှာသမ္မတအလက်ဇန်ဒရာလူကာရှန်ကိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးအခုသတင်းပတ်ကုံစနေတနင်္လာနေ့မှာဆန္ဒပြသူ900လောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။စနေနေ့ဆန္ဒပြပွဲတွေမှာရဲဖမ်းခံရသူ150လောက်ရှိတယ်လို့တနင်္လာနေ့ကအဖမ်းခံရသူ350လောက်ရှိပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတောင်ကိုရီးယားနိုင်ငံကမှာယူထားတဲ့အမြန်စစ်ဓာတ်ခွဲဆန့်တက်ကိရိယာတွေရောက်ရှိလာပြီးဖြစ်ကြောင်းနဲ့ဓာတ်ခွဲဆစ်ဆင်းမှုတွေပိုးပြီးလုံလာနိုင်တော့မှာဖြစ်တဲ့အတွက် Yoga po twishimu, po pi, nyala nang de lu, tari pi lai pare. Aku chinti, nemanangama, aku se kandu, down the town chow, don't se du shibi, tisma duga, niang asset chow of shini babi. October dani ma telma, dilling at mudanima, Hong Kong democracy so shaduri, chita sana dia wa pilobo, quintuja, shoutarago, Hong Kong anabaniga, danila nima, pe chale pare. Ingani manakin the henriga or the lau babisha. Coronavirus yoga kusemu yebo chinijang. Few in your mabine tongue in Jebigo, Yai bones and down their tongue and penny body. Dodash and bounce six and I put them at Jabari, Jamakin is a gun.
This program has come to you from the Voice of America, Washington.